Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ် April 19ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ9.32/40/48နဲ့ဒုတိယနာရီဝက်မှာ9.190ကနေတိုက်ရိုက်ထုံးလင့်သွားမှာပါရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါတက်ဆက်ပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်လို့လူ10ယောက်သေဆုံးပြီးနောက်10ယောက်ဒဏ်ရာရသွားပါတယ်ကျူးပါမှာတော့ Boeing 737 ခီးတဲ့တင်လေယာဉ်တစ်စင်းပြတ်ကျတာကြောင့်လူ100ကျော်သေဆုံးပြီး3ဦးအသက်ရှင်ကျန်ရစ်ပါတယ်ဒီကနေ့အပြင်ပြည်တင်တော်ဝင်မင်းသား Harry နဲ့ American ရုပ်သံမင်းသမီး Meghan Markle တို့ရဲ့လက်ထက်မင်္ဂလာပွဲကျင်းပမယ့်နေ့ဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းတရားပါမယ်ခင်ဗျာ
ကောင်းပါပြီရှင်မေလ19ရက်စနေနေ့နဲ့ခင်းအစီအစဉ်အတွက်ကျမအင်ဂျင်နိုင်ကနေပြီးတော့စီစဉ်တင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အချက်အသေးကြောင့် American ရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ပြန်စုံမှာမဟုတ်ဘူးလို့ American အစိုးရထိတ်တန့်အစ်စင်မြင့်အရာရှိတဦးကပြောဆိုလိုက်ပါတယ
် I believe in American engagement I believe in the importance of our development toolsI believe in the importance.
ဒါကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ US aid အကြီးကဲပါ။သတင်းနောက်ပိုင်းမှာအပြည့်အစုံနှားဆင်ရဖို့ရှိပါတယ်။ American အစိုးရကမြန်မာနဲ့ဆက်ဆံရေးနောက်ပြန်ဆုတ်ဖို့မရှိဘူးလို့ပြောနေချိန်မှာပဲလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားအရေးယူဖို့ American လွှတ်တော်ကကြာထန်းဖို့ကြိုးပမ်းနေတဲ့ Burma Act 2018အပေါ်မှာသုံးသက်ချက်အမြင်ကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ဗြိတိန်နိုင်ငံမှာဒီကနေ့ကျင်းပမယ့်တော်ဝင်မင်းသား Harry နဲ့ American Hollywood မင်းသမီး Meghan Markle တို့ထိမ်းညာလက်ထပ်ပွဲနောက်ဆုံးပြင်ဆင်မှုတွေကိုလည်းတိုက်ရိုက်တင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့စနေနေ့နေ့ခင်းအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချော်သိန်းနဲ့မဆုမြတ်မှုလို့ကတင်ဆက်မှာပါရှင
်။ Texas ပြည်နယ်စန်တာဖေမြို့ကထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုTexas ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲလိုက်ပါပြီ။အဲဒီပြစ်ခတ်မှုကြောင့်ကျောင်းသားအများစုအပါအဝင်လူ10ယောက်ထဲမှနေသေဆုံးပြီးနောက်ထပ်10ယောက်ဒဏ်ရာသွားပါတယ်။တရက်နယ်ဝင်ပစ်သူဟာ Dimitrios Pagosis ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတောက်ကြမနဲ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသူကျောင်းသားတွေကပြောပါတယ်။တရက်နယ်ဝင်ပစ်သူလို့တန်မြတ်ရှိထားသူရဲ့နေအိမ်ကားဒဇင်းနဲ့ပြစ်ခတ်မှုဖြစ်တဲ့ Santa Fe ထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတာမှာလက်လုပ်ပလင်းပုံတလုံးအပါအဝင်ဖောက်ခွဲပစ္စည်းတွေကိုရက်တပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။အခုအခါမှာလူသတ်မှုဆွဲချက်နဲ့ဖမ်းဆီးထားတဲ့ Pagosi ဟာကနဦးတို့ကတော့ကျောင်းမှာတနက်နေ့ဝင်ပြစ်ပြီးရင်သူ့ကိုယ်သူတတ်တည်ဖို့ရည်ရွယ်ထားပေမဲ့ကိုယ်တတ်တည်ရတဲ့တတ်တည်မရှိခဲ့ဘူးလို့ဖမ်းမိပြီးတဲ့နောက်ရက်တပ်ဖွဲ့ကပြောတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Abbott ကပြောပါတယ်။ပြေကမှုမှာတနက်နေ့လက်ကိုအသုံးပြုခဲ့ပြီးနှစ်လက်စလုံးကသူ့ရဲ့ဖခင်ပိုင်နေဖြစ်တယ်လို့လည်းအဘော့ကပြောပါတယ်။ဒါပေမဲ့လည်းတားပြည်သူတနက်ယူသွားတာကိုဖခင်တည်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ကျူဘားနိုင်ငံဟာဗာနာမြို့တော်ကနေဟိုဆေးမာတီနိုင်ငံကလေဆိပ်ကနေထွက်ခွာလာတဲ့ဒီခီးစဲတွေလေးရင်တစ်စင်းပြန်တက်ပြီးတော့မချခင်မှာပဲ။ပြတ်ကျသွားတဲ့အတွက်တရားကြော်သိဆုံးခဲ့ပါတယ်အသက်ရှင်သူ၃ယောက်ကတော့ဆေးရုံတစ်ခုမှာကုသမှုခံယူနေတယ်လို့တာဝန်ရှိသူတွေကပြောပါတယ် Cubana de Aviación လေးကျောင်းလိုင်းကခီးစဉ်အမှတ် DMJ 3962ဟာဒီဟိုဆေးမာတီလေဆိပ်ကနေနိုင်ငံအရှေ့ပိုင်းဟိုကလင်းမြို့ကိုအသွားလေယာဉ်ပြတ်ကျခဲ့တာပါလေရင်ပြတ်ကျခင်မှာလေရင်ပြန်ဟာရုတ်တရက်ကွေ့ခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်လေရင်ပြတ်ကျတဲ့နေရာကိုခီးပါတမဒသွားကြည့်ခဲ့ပြီးတော့ဘာကြောင့်လေရင်ပြန်ပြတ်ကျခဲ့တယ်ဆိုတာကိုစုံစမ်းဖို့ကော်မရှင်တစ်ခုဖွဲ့နေပြီလို့ပြောကြားခဲ့ပါတယ်။737အမျိုးအစားလေရင်ကိုမက္ကဆီကိုနိုင်ငံကနေငှားရမ်းထားတာဖြစ်ပြီးတော့လေရင်အမှုရမ်းတွေကလည်းမက္ကဆီကိုနိုင်ငံကဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ
်။စီးရီးယားနိုင်ငံသားတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်ပစ္စည်းတွေကိုရဖို့ချက်ချင်းမတောင်းဘူးဆိုရင်အစိုးရကအားလုံးသိမ့်ပစ်မဲ့ဥပဒေတရက်ကိုပြန်ပြောင်းဖို့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့စီးရီးယားသမ္မတဘာဆာရာအဆက်အပေါ်သူ့ရဲ့အရှိန်အဟောင်းကိုသုံးပြီးလှုပ်ပေးဖို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကသမ္မတပူတင်ကိုတိုက်တွန်းထားပါတယ်။ဒီအချက်ဟာဒီနေ့မှစီးရီးယားကိုပြန်ကျင်သူတွေအားလုံးအတွက်သိက္ခူဆိုးတဲ့သတင်းပါပဲလို့ရုရှားနိုင်ငံဆိုချီမြို့မှာတောက်ကြနေကသမ္မတပူတင်နဲ့ဆွေးနွေးပြီးတဲ့နောက်ဝန်ကြီးချုပ်မာကယ်ကပြောပါတယ်။ဂျာမနီနိုင်ငံဟာအခုချိန်ထိဆိုရင်စီးရီးယားဒုက္ခသည်9သိန်းကိုလက်ခံထားပြီးဥရောပမှာဒုက္ခသည်အခြေအတွက်အများဆုံးလက်ခံထားတဲ့နိုင်ငံပါ။အီရန်နျူကလ িয়ার သဘောတူညီချက်ရေးကိုလည်းဝန်ကြီးချုပ်မာကယ်နဲ့သမ္မတပူတင်တို့ဆွေးနွေးကြပါတယ်။ဒီသဘောတူညီချက်တွေကနေအမေရိကန်နှုတ်ထွက်သွားတာကြောင့်ဂျာမနီနဲ့ရုရှားတို့အနေနဲ့ဒီကိစ္စမှာအတူတကွရပ်တည်လှုပ်ဆောင်ကြရတဲ့အခြေအနေကိုရောက်သွားပါတယ်
။အ ဤရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရနဲ့ဥရောပမဟာမိတ်တွေကြားမှာဒီဆက်ဆံရေးကျဲသွားတယ်ဆိုတဲ့သတင်းတွေပေါ်အမေရိကန်တာဝန်ရှိသူတွေကငြင်းဆန်ခဲ့ပါတယ်အမေရိကန်နဲ့ဥရောပကြားမှာသဘောမတူတဲ့အကြောင်းအရာတွေထက်သဘောတူတဲ့အကြောင်းအရာတွေကပိုများတယ်လို့အမေရိကန်နိုင်ငံသားရေးဌာနကမူဝါဒရေးဆွဲရေးညွှန်ကြားရေးမှူး Brian Hook ကသတင်းတောက်တွေကိုပြောခဲ့ပါတယ်အမေရိကန်နဲ့ဥရောပကြားသဘောထားကွဲမှုကိုလူတွေကပိုပိုတာတာပြောနေကြတာဖြစ်တယ်လို့တယ်လီဖုန်းပေါ်ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကဆိုခဲ့ပါတယ်အမေရိကန်ကကုန်သွယ်ခွန်တိုးမြှင့်ကောက်ခံတဲ့ကိစ္စနဲ့အီရန်နျူကလ িয়ার သဘောတူညီမှုကနေနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့ EU ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကအမေရိကန်အစိုးရအပေါ်ဝေဖန်ခဲ့ပြီးတဲ့နောက်သူကအခုလိုပြောကြားခဲ့တာပ
ါ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48kilohertz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီကနေ့စနေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ကင်းမဲ့အောင်လုပ်မယ်ဆိုရင်ပြန်လည်အားဖြင့်လုံခြုံရေးအာမခံချက်ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကအကြေပြုပြောဆိုထားတဲ့ပေါ်တရုတ်နိုင်ငံကတောက်ကြနေမှာကြိုဆိုလိုက်ပါတယ်။သဆိုင်ရာနိုင်ငံတွေအနေနဲ့ကြိုးပမ်းအားထုတ်မှုတွေဆက်လုပ်သွားမယ်အခွင့်အလမ်းကိုအမိအယာစုပ်ကိုင်မယ်တဖက်နဲ့တဖက်အဆင်ပြေပြေဖြစ်အောင်လုပ်ကြမယ်ဆွေးနွေးညှိနှိုင်းတာတွေလမ်းကြောင်းမှန်ပေါ်ပြန်ရောက်ဖို့အတွက်အတူတကွလက်တွဲလှုပ်ဆောင်ကြမယ်လို့မျှော်လင့်ပါတယ်ဆိုပြီးတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူကန်းကပေါ့ကြနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်အမေရိကန်ပြည်ထောင်စုမှမှန်ကန်တဲ့ရည်တည်ချက်ရှိတာနဲ့မြောက်ကိုရီးယားရဲ့စိုးရိမ်ချက်ကိုအလေးနဲ့ထားစဉ်းစားတဲ့အပေါ်ကျွန်တော်တို့ကျေးဇူးတင်ပါတယ်လို့လည်းပြောပါတယ်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လုံးဝကင်းရှင်းရေးအမေရိကန်ကတွန်းအားပေးနေတဲ့အပေါ်မြောက်ကိုရီးယားဘက်မှစိုးရိမ်ချက်တွေရှိလာပြီးထိပ်သီးအစည်းအဝေးကိုဖျက်မယ်ဆိုတဲ့အထိမြောက်ကိုရီးယားကဗိုလ်ဒူးနေမှာချိန်ချောက်ပြောဆိုထားတာပါအဲ့ဒီပြောဆိုချက်ကိုသမ္မတထရမ့်ကတုံ့ပြန်လာမှာတော့နျူကလ িয়ার ကင်းမဲ့ရေးအတွက်ကင်ဂျွန်ဝန်ကသဘောတူမယ်ဆိုရင်တိတ်ကိုအကောင်းခိုင်မာတဲ့အကာအကွယ်ကိုသူ့ရမှာဖြစ်တယ်လို့ပြောပါတယ်
ဗြိတိန်နိုင်ငံဝင်ဆာမြို့မှာဒီကနေ့စနေနေ့ကျင်းပမဲ့တော်ဝင်မင်္ဂလာပွဲအတွက်အပိဇက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်ဗြိတိန်ပြင်မာကြီးရဲ့မြေတော်မင်းသားဟယ်ရီနဲ့အမေရိကန်သူဒီလူမဲသွေးနှော်တဲ့ရုပ်သံမင်းသမီးမေဂန်မာကယ်တို့လက်ထပ်ထိမ်းကြမဲ့မင်္ဂလာပွဲအတွက်အခုတည်းကဒီဝင်ဆာရဲတိုက်ကြီးနားမှာစတဲ့ချနေရယူဆောင်နေတဲ့သူတွေမနည်းပါဘူးတောက်ချာနေကတော့သတို့သားလောင်းမင်းသားဟယ်ရီနဲ့အကိုဖြစ်သူဝီလျံတို့ကဝင်ဆာရဲတိုက်ကြီးထဲကနေထွက်လာပြီးတော့အပြင်မှာဆောင်စားနေတဲ့လူလူပရိသတ်ကိုလိုက်လံနှုတ်ဆက်ခဲ့ပါတယ်သရိုသမီးလောင်းမေဂန်မာကယ်နဲ့သူမိခင်တို့ကတော့ဒီတောက်ကြနေနေ့လေပိုင်းတော့ကဝင်းစာရဲတိုက်ကြီးတဲ့မှာဘုရင်မကြီးအဲလီဇဘက်နဲ့တွေ့ဆုံလက်ဖက်ရည်တုံးဆောင်ခဲ့ပါတယ်။မေဂန်မာကယ်ရဲ့ဖခင်ကတော့ခွဲစိတ်ကူတမှုခံယူထားတဲ့အတွက်ဗြိတိန်နိုင်ငံကိုမလာနိုင်ပါဘူး။ဒီကနေ့ဝင်းစာရဲတိုက်ဝင်းကြီးတွေကစိန့်ဂျော့ဂျက်စ်ဖျားရှိခိုးကျောင်းမှာကျင်းပမဲ့မင်္ဂလာအခမ်းအနားကြရဲ့မင်းသားဟယ်ရီရဲ့ဖခင်အင်ရှစ်ဆန်ချားလ်စ်မင်းသားကမေဂန်မာကယ်ကိုမင်္ဂလာဆင်မြင့်စီကိုတွဲခေါ်လာပေးမှာဖြစ်ပါတယ်။ဒီမင်္ဂလာအခမ်းအနားကိုတက်ရောက်ဖို့အတွက်ဧည့်သည်600လောက်ကိုဖိတ်ကြားထားပါတယ်။ဗြိတိန်စံတော်ချိန်နေ့လယ်12နာရီမြန်မာစံတော်ချိန်ညနေ9နာရီခွဲမှစတင်မဲ့အခမ်းအနားကိုဒီရေဒီယိုရုပ်သံလိုင်းတချို့ကဒီကမ္ဘာလုံးကိုတိုက်ရိုက်ထုတ်လွှင့်ကြမှာဖြစ်ပါတယ်
။ဒီကနေ့ညစနေနေ့မြန်မာစံတော်ချိန်10နာရီ45မိနစ်မှာ FA Cup ဘောလုံးပွဲကိုပရီးမီးယားလိဂ်ထိပ်တန်းကလပ်အသင်းတွေဖြစ်တဲ့ Manchester United နဲ့ Chelsea တို့အချိန်မဲကစားကြမှာဖြစ်ပါတယ်။Manchester United အသင်းဟာမကြာခင်ကမှပြီးသွားတဲ့ပရီးမီးယားလိဂ်ရာသီမှာ81မှတ်နဲ့အဆင့်2ရထားပြီးပြီးခဲ့တဲ့နှစ်ကဖလားရတဲ့ Chelsea အသင်းကတော့အမှတ်90နဲ့အဆင့်5နေရာပဲရထားတာပါပြီးခဲ့တဲ့ဘောလုံးပြိုင်ပွဲရာသီမှာဖလားတစ်လုံးမှမရသေးတဲ့ဒီနှစ်သင်းစလုံးအတွက်အခုပွဲဟာတကူဒီသောချန်ပီယံဖလားကိုအနိုင်ရဖို့ကြိုးစားရမယ်နောက်ဆုံးအခွင့်အလမ်းပဲဖြစ်ပါတယ်ဒါ့အပြင်နီးပြားတွေဖြစ်တဲ့ Mourinho နဲ့ County တို့အတွက်လည်းအတော်လေးဖိအားများတဲ့ပွဲလို့ဆိုရမှာပါအထူးသဖြင့်ကတော့အသင်းမှာဆက်ရှိနေရေးမရေမရာဖြစ်နေတဲ့ Chelsea နီးပြ County အတွက်ပိုပြီးဖိအားများမဲ့ပွဲဖြစ်ပါတယ်။တောက်ကြနေကလုတ်တဲ့ပွဲကြိုးသတင်းစာရှင်းလင်းပွဲအတွင်းမှာတော့ County ကဒီပွဲဟာသူ့အတွက်ဒီနှစ်ဘောလုံးရာသီနောက်ဆုံးပွဲဖြစ်လိမ့်မယ်လို့သတင်းသမားတွေကနောက်ပြောင်ပြောဆိုပါတယ်။ Man United မော်ရီဟိုကလည်းအရင်ကဘလူးရက်လက်တွေထွက်ခဲ့တယ်ဆိုတာကနေအခုခံရမဲ့ပွဲကိုဆုံးဖြတ်ချက်မပေးနိုင်တဲ့သဘောပြောသွားပါတယ်။ Premier League မှာသူတို့နှစ်သင်းတွဲကြတော့ကတော့အိမ်ကွန်းတွေမှာတလဲစီအတီးအီးနိုင်ရထားကြပါတယ်။FA Cup ဘောလုံးပွဲကိုတော့ဂျာကွင်းဖြစ်တဲ့အင်္ဂလန်ဘောလုံးအဖွဲ့ချုပ်ပိုင်းဝင်ဘလီကွင်းမှာကန်ကြရမှာဖြစ်ပါတယ်
။ချီလီနိုင်ငံကကက်သလစ်ဘုန်းကြီးတစ်ပါးလိမ်မိုင်းဆိုင်ရာကျူးလွန်ခဲ့မှုကိုဝိုင်းပြီးတော့ဖုံးကွယ်ထားတယ်ဆိုတဲ့ပြဿနာကြီးကိုဘီရှော့ဂိုင်းအုပ်ဆရာတော်တွေနဲ့ပိုယဟမင်းကြီးဖရန်စစ်တို့ဗာတီကန်မှာအရေးပေါ်ဆွေးနွေးခဲ့ပြီးမှချီလီတနိုင်ငံလုံးကဘီရှော့ဂိုင်းအုပ်ဆရာတော်34ပါးလုံးနှုတ်ထွက်စာတင်ခဲ့ကြပါတယ်။ကက်သလစ်အသင်းတော်ရဲ့အကြီးအကဲဆရာတော်တွေအားလုံးတပြိုင်နက်အခုလိုမျိုးနှုတ်ထွက်ကြတာဟာပထမဆုံးအကြိမ်ဖြစ်ပြီးတော့ကက်သလစ်ဖုန်းကြီးတွေရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုကြောင့်ကက်သလစ်အသင်းတော်ဘလောက်ထိခိုက်ခဲ့ရတယ်ဆိုတာမိမောင်းထိုးပြနေပါတယ်။ Bishop Guy Oxiaro ရဲ့နှုတ်ထွက်စာကိုပိုယဟမင်းကြီးကဘယ်လိုဆုံးဖြတ်တုံ့ပြန်မလဲဆိုတာကတော့မသိရသေးပါဘူး1980နဲ့80ပြည့်နှစ်ပိုင်းတွေကချီလီမာဩဇာညောင်းတဲ့ဘုန်းကြီးတစ်ပါးကလူငယ်လေးတွေကိုလိမ်ပိုင်းဆိုင်ရာကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲမှုတွေကိုဘစ်ရှပ်ဂိုင်းအုပ်ဆရာတော်တွေကဝိုင်းပြီးတော့ဖုံးကွယ်ထားပေးခဲ့တာဖြစ်ပါတယ်။ဒီဆရာတော်တွေဟာကျူးလွန်ခဲ့တဲ့အထောက်အထားတွေကိုဖျက်ဆီးပစ်တဲ့ဆွဆဲခံရတဲ့ဘုန်းကြီးအပေါ်ရှော့ပေါ်တဲ့ဆွဆဲချက်တွေနဲ့ဆွဆဲဖို့အသင်းတော်ရဲ့ရှေ့နေတွေကိုဖိအားပေးခဲ့တဲ့ကလေးငယ်တွေနဲ့လိန်ဆက်ဆန်ခြင်းနဲ့ဘုန်းကြီးတွေရဲ့ရန်ကနေကလေးတွေကိုအကာအကွယ်ပေးဖို့ပြက်ကွက်တယ်လို့ပိုယဟမ်မင်းကြီးဖရန်စစ်ကဆွဆဲပါတယ်။လိန်ပိုင်းဆိုင်ရာကျူးလွန်မှုအပေါ်ကင်တွယ်တဲ့နေရာမှာချီလီကက်သလစ်အသင်းတော်ကဘာသာရေးခေါင်းဆောင်အားလုံးအကြီးအကျယ်အပြစ်ရှိကြောင်းနဲ့ဒီကိစ္စကြောင့်ကက်သလစ်အသင်းတော်ပေါ်ယုံကြည်လေးစားမှုအကြီးအကျယ်ထိခိုက်ရတယ်လို့ပိုယဟမ်မင်းကြီးဖရန်စစ်ကဒီတစ်ပတ်ထဲဗာတီကန်မှာလုပ်တဲ့အရေးတော်ပေါ်ထိပ်သီးဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်။
ကိုချချသိန်းနဲ့မတ်စုမြတ်မမရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကျပ်တဲကြောင့်တော့အမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ပြန်ဆုံးလိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာ American Agency ရဲ့အကြီးအကဲကပြောလိုက်ပါတယ်။ဒီအကျပ်တဲကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့လည်းယုံကြည်တဲ့အကြောင်းပြောပါတယ်။ကိုချချသိန်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲ Mark Green ကမြန်မာနိုင်ငံမှာအမေရိကန်အနေနဲ့အကူအညီပေးပြီးထိတွေ့ဆက်ဆံတာနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအပေါ်သူယုံကြည်တဲ့အကြောင်းတောက်ကြံလေးကရန်ကုန်မြို့အမေရိကန်စင်တာမှာလုပ်တဲ့သတင်းမီဒီယာတွေနဲ့ဇကဝိုင်းဆွေးနွေးပွဲအတွင်းပြောသွားတာပ
ါ I believe in American engagement I believe in the importance of our development toolsI believe in the importance
American ထိတွေ့ဆက်ဆံမှုပေါ်ကျွန်တော်ယုံကြည်ပါတယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေရဲ့ရေးပါမှုပေါ်ကျွန်တော်ယုံကြည်ပါတယ်လူသားစာနာမှုကူညီတွေရဲ့ရေးပါမှုပေါ်မှာလည်းယုံကြည်ပါတယ်ညီဆိုင်ရမယ့်အခြေအနေတွေရှိနေတဲ့အခါမှာ American အနေနဲ့နောက်ပြန်ဆုတ်တာကြောင့်ပိုကောင်းသွားမယ်လို့ကျွန်တော်မယုံကြည်ပါဘူးကျွန်တော်တို့လုပ်နေတာတွေပေါ်ကျွန်တော်သိကိုယုံကြည်မှုရှိပါတယ
်မြန်မာနိုင်ငံမှာလွတ်လပ်မှုတာယာဝါပြောမှုနဲ့ဂုဏ်သိက္ခာရှိမှုတွေပိုပြီးကျေပြန့်ခိုင်မာလာစေဖို့အတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးနေတယ်လို့ USAID ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါ့အပြင် USAID ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအားကောင်းစေဖို့စီးပွားရေးအခွင့်အလမ်းတွေပေါ်များလာစေဖို့ဂျမားရေးဆောင်ရှောက်မှုပိုင်းတိုးတက်ပြီးအားနည်းချို့တဲ့တဲ့လူမှုဝန်ဝိုင်းတွေခိုင်မာလာစေဖို့အမျိုးသားပြည်လည်သင့်မြတ်ရေးကိုရှေ့ဆက်လှုံ့ဆော်နိုင်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုပိုပြီးကျေပြန့်လာစေဖို့ကူညီလှုံ့ဆော်ပေးနေတယ်လို့လည်းဖော်ပြထားပါတယ်။တောက်ကြနေသတင်းတော်တွေနဲ့တွေ့ဆုံပွဲအတွင်းမှာလဲ Mark Green ကပြီးမြောက်အောင်မြင်အောင်လှုပ်ဆောင်နိုင်တဲ့ကိစ္စရပ်တွေအများအပြားရှိတယ်လို့သူတို့အနေနဲ့ယုံကြည်တဲ့အကြောင်းပြောသွားပါတယ
် We believe there are so many things that can be done we're eager to be able to work on those projects and we have
အဲ့စီမံကိန်းတွေကိုလှုပ်သွားနိုင်ဖို့အတွက်ကျွန်တော်တို့စိတ်အားထက်သန်နေပြီးဒါနဲ့ပတ်သက်လို့မြန်မာအစိုးရနဲ့လည်းတိုက်ရိုက်ပြောဆိုဆွေးနွေးထားပါတယ်ဒီမှာကျွန်တော်တို့ပို့ပြီးလှုပ်ဆောင်ကြပါတယ်။ကောင်းမွန်တဲ့လုပ်ငန်းတွေ၊ကြီးမားတဲ့လုပ်ငန်းတွေကိုကျွန်တော်တို့လှုပ်ဆောင်ကြပါတယ်
။လက်ရှိရိုဟင်ဂျာအကြမ်းတဲဟာအဲ့ဒီလုပ်ငန်းတွေမှာအတားအဆီးဖြစ်နေတဲ့အကြမ်းတဲတစ်ခုသာဖြစ်ပြီးအခုအညီနဲ့ပူးပေါင်းဆောင်ရွက်မှုတွေရှော့ချရုပ်သိမ်းမှုအကြောင်းအချက်တစ်ခုတော့မဟုတ်ဘူးလို့လည်း Mark Green ကပြောပါတယ်
။ This is a young democracy. This is a country that I think has tremendous potential.
ဒီနိုင်ငံဟာနှုတ်နယ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုပါ။တိတ်ကိုကြီးမားတဲ့အလားအလာကောင်းတွေရှိနေတဲ့နိုင်ငံတစ်ခုလို့ကျွန်တော်ယူဆပါရတယ်။ဒီလုပ်ငန်းမှာအတားအဆီးတစ်ခုရှိနေပြီးအဲ့ဒါကတော့ကျွန်တော်တို့အခုပြောနေတဲ့အချက်အသေးပါပဲ။ဒါပေမဲ့ရေရှည်အနာဂတ်မှာအဲ့ဒီအတားအဆီးကိုကျွန်တော်တို့ဖြည့်ရှင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ USAID အကြီးအကဲ Mark Green ဟာလူရေဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Storella USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steudo နဲ့အတူမေလ18ရက်ကြာသပတေးနေ့ကနိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။စနေနေ့မှာတော့လူထုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့တွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ Mark Green ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USAID အကြီးအကဲဖြစ်လာပြီးခဲ့တဲ့ကဆိုရင်ပထမဆုံးခီးစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံကိုမလာခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲ့ဒီခီးစဉ်အတွင်းကမ္ဘာစန္ဒယိကအဖွဲ့ WFP ကနေတဆင့်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်အကူအညီရန်ပုံငွေအမေရိကန်ဒေါ်လာတန်30ပေးမယ်အကြောင်းပြောပါတယ်။ဒါ့အပြင်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့မှာ လူသားစာနာမှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအကူအညီတွေရန်ပုံငွေဒေါ်လာ14သန်းပေးမယ်လို့လည်း USAID ကပြောထားပါတယ်။ Mark Green ဟာမြန်မာနိုင်ငံခီးစဉ်ပြီးတဲ့နောက်မေလ21ရက်နဲ့22ရက်နေ့တွေမှာထိုင်းနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။ကြာသပတေးနေ့ကအမေရိကန်အောက်လွှတ်တော်ကော်မတီတစ်ခုကပြဋ္ဌာန်းခဲ့ပြီးလက်ရှိအမေရိကန်လွှတ်တော်နှစ်ရလုံးကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဖက်အစစ်မြစ်အရာရှိတွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူမဲ့ Burma Act 2018ဟာအရင်မြန်မာစစ်အစိုးရကိုဒဏ်ခတ်ပိတ်ဆို့အရေးယူခဲ့တာတွေနဲ့ဘလို့ကွာခြားမှုတွေရှိနေတယ်လဲဆိုတာမြန်မာအမေရိကန်ဆက်ဆံရေးကိုကြွမ်းကျင်သူတအူဖြစ်တဲ့ Priscilla Club နဲ့မေးမြန်းသုံးသပ်ထားတာကိုဆက်ပြီးနားဆင်ပါရှင်အရင်ကမြန်မာကိုပိတ်ဆို့ခဲ့တဲ့ပုံစံနဲ့အခုတဦးချင်းစီကိုပြစ်မှတ်ထားဒဏ်ခတ်အရေးယူမဲ့ပုံစံလုံးဝမတူကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလက်ဖြင့်လက်ရှိဝါရှင်တန်အခြေစိုက် USIP ခေါ်အမေရိကန်ငြိမ်းချမ်းရေး Institute အကြီးတန်းအကြံပေး Priscilla Club က VOA ကိုအခုလိုပြောပါတယ်
Well, I think there's a big difference between individually targeted sanctions.
တဦးချင်းပြစ်မှတ်ထားပြီးပိတ်ဆို့အရေးယူမှုတွေနဲ့အတော်လေးကွဲပြားခြားနာပါတယ်အရင်ခေတ်ကတော့နိုင်ငံရဲ့ဘဏ်လုပ်ငန်းစနစ်နဲ့စီးပွားရေးတစ်ခုလုံးကိုပြစ်မှတ်ထားပိတ်ဆို့ခဲ့တာဖြစ်ပါတယ်။ပို့ပြီးတော့ကျယ်ပြန့်တယ်လို့ဘဏ်ငွေကြေးစနစ်တစ်ခုလုံးကိုတည်ရောက်မှုရှိစေခဲ့ပါတယ်။အခုတစ်ချိန်ကတော့လူပုဂ္ဂိုလ်တဦးချင်းစီအနည်းချင်းကိုပဲပြစ်မှတ်ထားပြီးပိတ်ဆို့တာပါ။အ
မေရိကန်လွှတ်တော်ကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေအပေါ်အရေးယူမဲ့ဥပဒေကြမ်းဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဘဏ်လုပ်ငန်းတွေကိုတော့ထိခိုက်မှုလုံးဝမရှိကြောင်း Priscilla Club ကဆိုပါတယ
်။ It doesn't affect the country's banking per se.In fact, the United States has been working.
ဒီကြာကတော့အခုပိတ်ဆို့ရေးယူမှုဟာနိုင်ငံရဲ့ဘဏ်လုပ်ငန်းကိုထိခိုက်မှုလုံးဝမရှိတဲ့အပြင်အမေရိကန်ပြည်အောင်စုအနေနဲ့လည်းမြန်မာနိုင်ငံဘဟုဘဏ်နဲ့ပူးပေါင်းလှုပ်ဆောင်နေတာတွေကိုဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာဘဏ်စနစ်ခင်မီတိုးတက်အောင်နဲ့တရားမဝင်ငွေကြေးလက်ပတ်မှုကိုနှိမ်နင်းဖို့အမေရိကန်အစိုးရကအကူအညီပေးနေတာပါ
။အခုပိတ်ဆို့မှုကမြန်မာစစ်ဗိုလ်ချုပ်တွေကိုလည်းရုပ်ပိုင်းဆိုင်ရာအရာလက်တွေမှာထိခိုက်မှုရှိမှာမဟုတ်ဘူးလို့ Priscilla Club ကသုံးသပ်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ကမြန်မာအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းလိုက်ပေမဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်ဘက်ကထိတ်တန့်ခေါင်းဆောင်တွေကို American လာခွင့် Visa အခုချိန်ထိပိတ်ပင်ထားဆဲဖြစ်ပါတယ်။ဒါကြောင့်လဲ American ပြည်ထောင်စုနဲ့အရင်ကတည်းကမြန်မာစစ်ဗိုလ်ချုပ်တွေတိုက်ရိုက်ပတ်သက်မှုမရှိတဲ့အတွက်အခုပိတ်ဆို့မှုဥပဒေကြမ်းကသူတို့အပေါ်တိတ်ပြီးထိခိုက်မှုမရှိဘူးလို့ Priscilla Club ကသုံးသပ်တာပါ။ဒါပေမဲ့လည်းမြန်မာစစ်ဗိုလ်ချုပ်တွေရဲ့ဂုံတိတ်ခါပိုင်းမှာတော့ထိခိုက်မှုတွေရှိတယ်လို့သူကမြင်ပါတယ
်။ It harms their reputation and their image, the military and the international community.
ခုလိုမျိုးပိတ်ဆို့အရေးယူမှုကြောင့်နိုင်ငံတကာအတိုင်းအဝိုင်းမှာမြန်မာစစ်ဗိုလ်ချုပ်တွေရဲ့ဂုံတိတ်ခါနဲ့ပုံရိပ်တွေကိုထိခိုက်စေပါတယ်။စစ်ဗိုလ်ချုပ်တွေရဲ့အပြုမှုလုပ်ရက်တွေဟာနိုင်ငံတကာစံချိန်စံနှုန်းတွေအရလက်ခံနိုင်စရာမရှိဘူးဆိုတာလည်းပြသလိုက်တာဖြစ်ပါတယ်။
ဒါ့အပြင်ရခိုင်ပြည်နယ်တွင်ပဋိပက္ခအခြေအနေတွေအလွန်ဆိုးရွားနေပြီးနိုင်ငံတကာကပါထိခိုက်လာနေတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်ပိုက်ကြည့်မနေဘူးဆိုတာကိုအမေရိကန်လွှတ်တော်ကအချက်ပေးလိုက်တဲ့သဘောလို့လည်း Priscilla Club ကပြောပါရယ်။မြန်မာအစိုးရပြောခွင့်ရဦးစော်ထေကတော့ဒီဥပဒေကြမ်းဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအကျိုးရှိစေမှာမဟုတ်တဲ့အတွက်အမေရိကန်လွှတ်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့တုံ့ပြန်ထားပါရယ်။Burma Act 2018ဆိုတဲ့ Burma Human Rights and Freedom Act ကမြန်မာနိုင်ငံလူ့အခွင့်အရေးနဲ့လွတ်လပ်ခွင့်အဥပဒေကြမ်းကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌ Arizona ပြည်နယ် Republican အမတ် John McCain နဲ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီ ဝါရင့်အဖွဲ့ဝင်ဖြစ်သူ Maryland ပြည်နယ် Democrat အမတ် Ben Cardin တို့ကကမကရပြုတင်သွင်းခဲ့တာပါဒီဥပဒေကြမ်းကို February လကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကအတည်ပြုခဲ့ပြီးအခုအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကအတည်ပြုခဲ့တာဖြစ်ပါတယ်။နောက်တစ်ဆင့် American လွှတ်တော်နှစ်ရလုံးကအတည်ပြုပြီးတဲ့နောက်မှာသမရကလက်မှတ်ရေးထိုးပြဋ္ဌာန်းမှာဖြစ်ပါတယ်။ Burma Act 2018ထဲမှာ Rohingya တွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိခဲ့တဲ့မြန်မာစစ်ဖက်အစစ်မြစ်အရာရှိတွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့နဲ့ပြည်ဝင်ခွင့် visa ပိတ်ပင်မှုအပါအဝင်2016အောက်တိုဘာလနောက်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံပြရာမှာတာဝန်ရှိသူတွေကိုထိထိရောက်ရောက်စုံစမ်းအရေးယူရေးစတာတွေပါဝင်ပါတယ်ရှင
်။ဒေါ်ရရှင်များရှင်။ပြည်တွင်းစစ်ရေးဆက်ရေးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ငင်းကျန်းစွာစုဝေးခွင့်နဲ့စီတန်းတက်လက်ခွင့်ဆိုင်ရာဥပဒေပုံမှ19ပုံမှ20တို့အပြင်အတရေဖြစ်မှုပုံမှ50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်တော့ပါပြီ။ဒ တရားစွဲဆိုအရေးယူမှုတွေအတွက်ရင်းရောပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့စနပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဒါမှမဟုတ်ခွင့်ပြုချက်မရဘဲစနပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မကြာခင်မှာတော့ဗြိတိန်တော်ဝင်မင်းသား Harry ရဲ့ထိမ်းမြားမင်္ဂလာပွဲပြင်ဆင်မှုတွေကိုတိုက်ရိုက်တင်ဆက်ပေးဖို့ရှိပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကွဲလွဲနေတဲ့ကုန်သွယ်ရေးဆိုင်ရာသဘောထားတွေကိုဒုတိယအကြော်ညှိနှိုင်းကြတဲ့ဆွေးနွေးမှုတွေဝါရှင်တန်ဒီစီမှာလုပ်ခဲ့တာမနေ့ကပြီးဆုံးခဲ့ပါပြီ။ဒီတစ်ခေါက်ညှိနှိုင်းမှုတွေကဘယ်လိုအခြေအနေတွေရှိသလဲဆိုတာကိုကိုကျောင်းလင်းကဆက်ပြီးပြောပြမှာပါ
။အခုတစ်ခေါက်ညှိနှိုင်းမှုတွေမှာကတရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်မှုတွေမှာပုံငွေပြနေတာတွေကိုရှော့ချဖို့အသိဉာဏ်ဆိုင်ရာပစ္စည်းတွေကိုအကာအကွယ်ပေးရေးကိုတိုးတက်လာအောင်လုပ်ဖို့တွင်းမြင့်ထားတဲ့အခွန်ကောက်ခံမှုတွေကိုရှော့ချနိုင်ရေးစတဲ့ကိစ္စတွေကအဓိကထားပြီးတော့ဆွေးနွေးနေကြတဲ့အထက်မှာပါပါတယ်ပထမတစ်ချိန်ဆွေးနွေးမှုတွေမှာကဘာရက်လက်မှထွက်မလာခဲ့ပါဘူးသမ္မတထရမ့်ကတော့အခုတစ်ခေါက်ညှိနှိုင်းမှုတွေမှာအမေရိကန်ဘက်ကလေးနက်ထားပြီးတော့ဆွေးနွေးမယ်လို့ပြောဆိုထားပါတယ်တရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂေါဖင်းကလည်းအခုတစ်ခေါက်ညှိနှိုင်းမှုတွေကနေအပြုသဘောဆောင်ပြီးတော့ကောင်းမွန်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ
်ကွန်ဖောင်းချစ်စ်ညှိယောဖောင်းမယ်
တစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုနဲ့မျက်မျှတတရှိတဲ့ညှိနှိုင်းတိုင်ပင်မှုတွေကိုနှစ်ဖက်လုံးကလှုပ်ဆောင်နိုင်ကြလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ခုလိုဆွေးနွေးမှုတွေကနေကွဲလွဲမှုတွေကျွန်တော်တို့ဖြေရှင်းနိုင်တဲ့အပြူသဘောဆောင်တဲ့ကောင်းမှုတွေကိုကျွန်တော်တို့လှုပ်ဆောင်နိုင်တဲ့ဒီလိုဖြစ်လာခြင်းအပြင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားစီးပွားရေးကုန်သွယ်မှုတွေကိုအတူပူးပေါင်းလှုပ်ဆောင်ဖို့တွန်းအားတွေဖြစ်လာနိုင်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာမပြေလည်မှုတွေတိုးလာတာကိုကျွန်တော်တို့မမြင်လိုပါဘူး။ဖြစ်နိုင်ခြေရှိတာတွေအားလုံးအတွက်ကျွန်တော်တို့ဘက်ကလည်းပြင်ဆင်ထားပါတယ
်ဒီတစ်ခါဝါရှင်တန်ဒီစီမှာလှုပ်ကြတဲ့နေ့ရက်ကြာညှိနှိုင်းမှုတွေမှာတရုတ်ဒုဝန်ကြီးချုပ်လီယူဟီလဲပါဝင်ပြီးအခုညှိနှိုင်းမှုကိုအမေရိကန်ဗန္ဒာရေးဝန်ကြီးစတီဗ်မနူချင်ကကမကထလုပ်ပြီးတော့ကျင်းပခဲ့တာပါတရုတ်ဒုဝန်ကြီးချုပ်လီယူဟီနဲ့သမ္မတထရမ့်တို့လည်းကြာသပတေးနေ့တုန်းကတွေ့ဆုံခဲ့ကြပါတယ်မကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေကြောင့်အမေရိကန်ပြည်ထောင်စုဟာနှစ်တည်တော်တော်များများထိခိုက်နေနာခဲ့ရတယ်တရုတ်နိုင်ငံဟာတစ်နှစ်တစ်နှစ်ကိုဒေါ်လာဘီလီယံပေါင်းများစွာအမေရိကန်ကနေယူနေတဲ့အကြောင်းတရုတ်သမ္မတကိုလည်းသူရှင်းပြခဲ့ပြီးဖြစ်တယ်ဒီလိုအဖြစ်မျိုးဆက်ပြီးတော့အဖြစ်မခံနိုင်ဘူးလို့သမ္မတထရမ့်ကပြောပါတယ်။မနေ့ကကျင်းပတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နှစ်နိုင်ငံကြားကုန်သွယ်ရေးမှာပုံငွေပြနေတဲ့ဒေါ်လာဘီလီယံ200ကိုရှော့ချဖို့တရုတ်ဘက်ကကန့်လန့်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးဒါဟာမဟုတ်မှန်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခန်းကပြောပါတယ်။
有关传言不实。
ထွက်နေတဲ့ဂေါ်လာဟာလာကမမှန်ပါဘူး။ကျွန်တော်နားလည်ထားရတဲ့လောက်ကတော့ဒီကိစ္စနဲ့သက်ဆိုင်တာတွေကိုဆက်ပြီးဆွေးနွေးနေကြတယ်မှာ။အပြုသဘောဆောင်တဲ့ညှိနှိုင်းဆွေးနွေးမှုတွေရှိနေတယ်လို့ကျွန်တော်သိထားပါတယ
်။အခုတစ်ခေါက်နိုင်ငံညှိနှိုင်းမှုတွေနဲ့အတူသတင်းလောကမှာအဓိကထားပြီးတော့ပြောဆိုနေကြတာတခုကတရုတ်ဆက်သွယ်ရေးကုမ္ပဏီ ZTE ရဲ့ပြဿနာပါပဲ။ ZTE ကုမ္ပဏီဟာစမတ်ဖုန်းတွေကိုရောင်းချနေတဲ့ကုမ္ပဏီလို့လူသိများပါတယ်။သူရဲ့တယ်လီဖုန်းတွေမှာကအမေရိကန်ကုမ္ပဏီတွေရဲ့ဤပညာတွေနဲ့ကွန်ပျူတာစိတ်ပိုင်းတွေတော်တော်များများပါပါတယ်။ဒီတယ်လီဖုန်းတွေကိုအမေရိကန်ကအရေးယူပိတ်ဆို့ထားတဲ့မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကို ZTE ကုမ္ပဏီကတင်ပို့ရောင်းချတာကြောင့်အမေရိကန်ဘက်က ZTE ကုမ္ပဏီကိုတန်ခတ်တဲ့အနေနဲ့ဒဏ်ကြေး1ဘီလီယံကျော်စောင့်ခိုင်းထားတဲ့အပြင်အမေရိကန်ကုမ္ပဏီတွေရဲ့ပစ္စည်းတွေကိုသုံးစွဲခွင့်9နှစ်ပိတ်ပင်ခဲ့တာကြောင့် ZTE ကုမ္ပဏီရဲ့ကမ္ဘာတဝန်းကလုပ်ငန်းတွေတော်တော်များများရပ်တန့်ကုန်ပြီးတော့စီးပွားရေးအတော့ကိုထိနာနေတာပါသမ္မတထရမ့်က ZTE ကုမ္ပဏီကိုကူညီမယ်ဆိုတာကတရုတ်သမ္မတရှီချင်းပင်ကနေဒီကုမ္ပဏီဖြစ်ပျက်နေတဲ့အခြေအနေတွေကိုကြည့်လုပေးပါလို့သမ္မတထရမ့်ကိုပြောထားတဲ့အကြောင်းသမ္မတနူးကြားကဆက်ဆံရေးကလည်းအထူးကောင်းမွန်တာကြောင့် ZTE ကုမ္ပဏီအရေးကိုကြည့်လုပေးပါမယ်လို့တရုတ်သမ္မတကိုပြောဆိုခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်မှာသမ္မတထရမ့်ကရေးပါတယ်အခုချိန်ထိတော့တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ဆိုင်ရာဒုတိယအကြော်ညှိနှိုင်းမှုတွေကနေဘလို့ထူးခြားတိုးတက်မှုတွေရလာတယ်လဲဆိုတာနဲ့ပတ်သက်တဲ့သတင်းတွေတော့ထွက်လာတာမတွေ့ရသေးပါဘူ
းကိုကျော်အောင်လင်းပါရှင်အခုတော့ကမ္ဘာတဝန်းမှာစိတ်ဝင်တစားအယုံစိုက်နေကြတဲ့ဗြိတိန်တော်ဝင်မင်းသား Harry နဲ့ American နာမည်ကျော်ရုပ်သံမင်းသမီး Meghan Markle တိကမှာရှင် Meghan Markle တို့ရဲ့ဒီကနေ့ထိမ်းမြားလက်ထပ်ကြမယ့်သတင်းကိုအခုစတူဒီယိုထဲမှာရှိနေတဲ့မဆုမြတ်မုံနဲ့ကျမတို့တိုက်ရိုက်တင်ဆက်မှာပါဗြိတိန်ပြည်မကြီးအနေများတဲ့ Windsor ရဲတိုက်ဝင်းကြီးတဲ့က St George ဖျားရှိခိုးကြောင်းမှာတော်ဝင်မင်္ဂလာပွဲကိုဆင်နွှဲမှာမို့အပြစ်သက်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါပြီ။သူတို့ခန်းနာကိုရေဒီယိုရုပ်သံလိုင်းတချို့ကလည်းတကဘာလုံးကိုတိုက်ရိုက်ထုတ်လွှင့်မှာပါ။အခုဒီမဆုမြတ်မုံကဗြိတိန်မှာအကြကြီးနေခဲ့ဘူးလားဆိုတော့ဘာကြောင့်ဒီတော်ဝင်မင်းသားတယောက်ရဲ့မင်္ဂလာပွဲကိုလူတွေကအာယုံစိုက်ပြီးတော့စိတ်ဝင်စားကြတာလဲရှင့်။
အဓိကပြောရမယ်ဆိုရင်တော့ဒီတော်ဝင်မင်းသားတယောက်နဲ့အယက်သူတယောက်မင်္ဂလာဆောင်ကြတာမဟုတ်လို့အများစိတ်ဝင်စားကြတာပါဒီအယက်သူဆိုတဲ့နေရာမှာလဲမေဂန်မာဂါကဒီလူမဲသွေးရောတဲ့အမေရိကန်သူပါအဖေကတော့လူဖြူအမေကတော့လူမဲနောက်အိမ်တော်တစ်ခါကွဲထားဖို့ရုံမကပဲနဲ့ဒီနာမည်ကျော်ဆုတ်ဆိုတဲ့ဒီရုပ်တံဇလန်းတွဲကခေါင်းဆောင်မင်းသမီးပါဆိုတော့ဒီတော်ဝင်မင်းသားနဲ့အမေရိကန်ရုပ်တံမင်းသမီးတို့လက်ထပ်ကြမှာမို့အများစိတ်ဝင်စားကြတာဖြစ်ပါတယ်နောက်တစ်ချက်ကလည်းဒီမင်းသားဟယ်ရီကအိရှေ့ဆန်ဝေလာမင်းသားချားလ်စ်နဲ့ဒီကွဲလွန်သွားတဲ့ဝေလာမင်းသမီးဒိုင်ယာနာတို့ရဲ့သားငယ်ဖြစ်နေတာကြောင့်မှာဒိုင်ယာနာဆိုတာကဒီမြန်မာပြည်သက်တွေအပါအဝင်ပေါ့နော်ဒီကဘာတီးတဲ့မင်းသမီးတစ်ယောက်ပါဒိုင်ယာနာကွဲလွန်သွားချိန်မှာမင်းသားဟယ်ရီကအသက်12နှစ်ပဲရှိပါသေးတယ်ဒီဒိုင်ယာနာရဲ့သားနှစ်ယောက်ဖြစ်တဲ့မင်းသားဝီလျံနဲ့မင်းသားဟယ်ရီတို့ကဒီအများပြည်သူမျက်စိရှိမှရင်ကြီးလာကြတော့အဲ့ဒီတန်ရောစင်ကြောင့်လည်းခုလောက်အထိကိုစိတ်ဝင်စားမှုရနေတာပါနောက်အရေးကြီးဆုံးတစ်ချက်ကတော့ William တို့ Harry တို့ကတော်ဝင်မင်းသားတွေဖြစ်ပေမဲ့သူတို့ကကိန်းကြီးကန်းကြီးနေကြတဲ့သူတွေမဟုတ်ပါဘူး။ပြည်သူတွေနဲ့ထိတွေ့ဆက်ဆံတဲ့နောက်ဒီပရဟိတအလုပ်တွေကိုလုပ်တဲ့ Harry ဆိုရင်ဒီ Afghanistan စစ်ပွဲမှာစစ်တောင်တိုက်ခဲ့တာပါ။ဆိုတော့ဒီတာမန်ပြည်သူတွေကသူတို့ဘဝနဲ့ဆက်ဆံနိုင်တဲ့တော်ဝင်မင်းသားတွေဆိုပြီးတော့မှခင်မင်ရင်းနှီးစိတ်ဝင်နေကြတာရှင
့်။ဟုတ်ကဲ့။အဲ့တော့အခုတော်ဝင်မင်္ဂလာပွဲမှာထူးခြားတာတစ်ခုကဒီသတို့သမီး Magin Markel ကိုဒီမင်းသား Harry ရဲ့အဖေအိမ်ရှိဆန်ချားလ်စ်မင်းသားကနေပြီးတော့ဖျားကြောင်းတဲ့ကိုလက်တွဲခေါ်လာမယ်ကိစ္စပါပုံမှန်ဆိုလို့ရှိရင်သတို့သမီးရဲ့အဖေကခေါ်လာပြီးတော့သတို့သားလက်အပ်ကြတာဆိုတော့အခုချားလ်စ်မင်းသားကလက်တွဲခေါ်လာမယ်ဆိုတာတော်တော်ထူးကြတယ်လို့ပြောရမလားမဆုမြတ်မုံကြီ
းထူးပါတယ်ရှင့်ဒီအဓိကအကြောင်းကတော့သတို့သမီးမေဂန်မာဂယ်ရဲ့အဖေကဒီမက္ကဆီကိုမှာခွဲစီကုတ်တမှုခံထားတော့ဗြိတိန်ကိုမလာနိုင်ပါဘူးသူ့ရဲ့မိကတော့အခုမင်္ဂလာပွဲတက်ဖို့ဝင်းစာမှာရောက်နေပါပြီဒီပထမတော့ပေါ့နော်ဘသူကဖျားကြောင်းနဲ့လက်တွဲခေါ်လာမှလဲဆိုတာတော်တော်လေးမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်တောက်ချာနေကတော့မေဂန်မာဂယ်ရဲ့ပန်ကြားချက်နဲ့ချားလ်စ်မင်းသားကလက်တွဲခေါ်လာမယ်ဆိုတာကိုကင်စင်တန်နန်တော်ကသတင်းထုတ်ပြန်ပါတယ်ဒီအစမှမေဂန်မာဂယ်ကဒီဖျားကြောင်းနဲ့တယောက်တည်းဝင်လာမှာပါပြီးတော့မှဒီလက်ထက်မဲ့ဆင်မြင့်ပေါ်အသွားပေါ့နော် Alder ပေါ်အသွားမှာမှ Charles မင်းသားတွဲခေါ်သွားမှာပါ Britain တော်ဝင်မိသားစုထဲမှာအခုလိုမျိုးဒီလူမဲသွေးရောတဲ့သူတယောက်နဲ့လက်ထက်တာဒါပထမဆုံးအချိန်မှာအဲ့လိုအခြေအနေမှာသူတို့တော်ဝင်မိသားစုထဲကိုဒီလိုလိုလားလားနဲ့ပေါ့နော်ဒီ main clay ကိုလက်ခံနေဆိုတာကို Ancient San Charles မင်းသားပြသလိုက်တဲ့လုပ်ရဖြစ်ပါတယ်ထုံတဲ့ scenario ကိုတိတ်ကိုအလေးထားတံပိုးထားပြီးတော့ဒီတော်ဝင်မိသားစုကအခုလိုမျိုးတာမန်မိသားစုနဲ့ဆက်ဆက်လို့ရနိုင်တဲ့ကိစ္စမျိုးတွေလောက်တာကြောင့်လဲလူအများလက်ခံမှုစိတ်ဝင်စားမှုရနေတာပါအဲ့ဒါကြောင့်လဲဒီနိုင်ငံဆောင်ကသတင်းမီဒီယာအစုံဝင်းစာမြို့မှာလာရောက်ပြီးတော့မှဒီတော်ဝင်မင်္ဂလာသတင်းကိုဦးစားပေးလွှင့်နေကြတာပါမယင်ချင်
းဟုတ်ကဲ့အခုလို့ဒီတော်ဝင်မင်္ဂလာပွဲသတင်းနဲ့ပတ်သက်ပြီးတော့မဆုမြတ်မုံကလည်းတော်တော်လေးလေ့လာထားရဆိုတော့ဒီမင်္ဂလာပွဲကျင်းပမဲ့ဝင်းစာမြို့မှာပြင်ဆင်မှုတွေတော်တော်လုပ်ထားတယ်လို့လည်းကြားရတယ်နောက်မြို့သူမြို့သားတွေကလည်းတော်တော်လေးသူတို့စိတ်လှုပ်ရှားပျော်ရွှင်နေကြတယ်ပေါ့နော်ဒီအကြောင်းလည်းမဆုမြတ်မုံကြီးပြောပြပါအောင
်တေချာပါတယ်ရှင့်ဒီဝင်းစာမြို့ကလန်ဒန်မြို့တော်ကနေပြီးတော့အနောက်ဘက်မိုင်30လောက်ပဲဝေးပါတယ်သိမ်းမြေကန်ဘေးမှာရှိတဲ့မြို့လေးတစ်ခုပါဝင်းစာမြို့သူမြို့သားတွေကတော့ဒီနိုင်ငံတကာကမ္ဘာလှည့်ခီးစက်တွေနဲ့တိတ်မဆိတ်ပါဘူးအဲလီဇာဘက်ဘုရင်မကြီးအနေများတဲ့ဝင်းစာရဲတိုက်ကြီးကြောင့်အစတည်းကကမ္ဘာလှည့်ခီးစက်အလားများတဲ့မြို့တစ်မြို့ပါဒါပေမဲ့အခုတော်ဝင်မင်္ဂလာပွဲကြောင့်လာကြတဲ့ဧည့်သည်ပမာဏတော့အများကြီးပိုထူတာပေါ့လေဝင်းစာရဲတိုက်ဝင်းကြီးတဲကဒီစိန့်ဂျော့ဂျစ်ဘုရားရှိခိုးကျောင်းထဲမှာလုံးမဲ့ထင်းမြတ်မေခလာလက်ထပ်ပွဲတက်ကဧည့်သည်600လောက်ကိုဖိတ်ထားတယ်လို့သိရပါတယ်ဖိတ်ကြားမခံရပေမဲ့မင်္ဂလာဆောင်တွဲကိုဒီအဝေးကနေတွေ့ရဖို့အတွက်ဝင်းစာမြို့ပေါ်ကနေလာပြီးစောင့်နေကြတဲ့ပရိသတ်ကလည်းထောင်တောင်းချီရှိပါတယ်ဒီလုံခြုံရေးကလည်းစနစ်တကျအသေးစားလှုပ်ထားတယ်လို့သိရပါတယ်အခုတော်ဝင်မင်္ဂလာပွဲကြောင့်ဗြိတိန်စီးပွားရေးစတာလင်ပေါင်1 billion ခွဲလောက်အထိဝင်ငွေတိုးနိုင်တယ်လို့စီးပွားရေးကျွမ်းကျင်သူတွေကခန့်မှန်းပါတယ်။ EU ထဲကနေဗြိတိန်နှုတ်ထွက်မဲ့ကိစ္စကြောင့်ဒီနိုင်ငံထဲမှာမရေမယာဖြစ်နေချိန်မှာဒီတော်ဝင်ပွဲကြောင့်မင်္ဂလာပွဲကြောင့်ပေါ့နော်လူတွေရဲ့စိတ်ဓာတ်တွေပျော်ရွှင်တက်ကြွနေကြတာကတော့သိကြပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။မေလ19ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုဒုတိယပိုင်းနိုင်မက်မှနိုင်ဝက်အတွက်ထုတ်လွှင့်တဲ့အခါမှာတော့
I was born in Kentucky and while my family has deep roots there I was an Air Force brat and we followed my father to postings all over the world
ဒါကတော့ American ဘဟုထောက်လှမ်းရေး Agency CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်လာတဲ့ Gina Haspel အကြောင်းကိုပြောပြမယ့်အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
။ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကို ICC ကစူးစမ်းဖို့လှုပ်ဆောင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Evalina Ochabie ရဲ့ဆောင်းပါးကို Forbes.com မှာဖတ်ရပါတယ်။ကလဒမကအဖွဲ့အစည်းအမျိုးမျိုးကမြန်မာနိုင်ငံကိုအချက်လက်စုံစမ်းရေးကော်မရှင်တွေစေလွှတ်ပြီးတော့ဒီရိုဟင်ဂျာပြဿနာကိုစုံစမ်းဖို့လုပ်ကြပေမဲ့အစိုးရကပြည်ဝင်ခွင့်မပေးပါဘူးတဲ့။ဒါကြောင့်မြန်မာနိုင်ငံတဲကိုဝင်ပြီးစုံစမ်းမှုမပြုနိုင်ရင်တော့တခြားအထောက်အထားတွေဟာအဆင်မပြေနိုင်ဘူးလို့ဆိုထားပါတယ်။ ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးကအခုဒီကိစ္စကိုစုံစမ်းဖို့လုပ်နေပါတယ်။ဒီနေရာမှာအဓိကကြည့်ရမှာကတော့ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုမောင်းထုတ်လိုက်တယ်ဆိုတဲ့စွပ်စွဲချက်ပေါ့။ICC ကစီရင်ပိုင်ခွင့်ရှိသလားဆိုတာပဲဖြစ်ပါတယ်။ရိုညာ6,900ကျော်ဘင်္ဂလားဒေ့ရှ်ကိုမောင်းထုတ်တယ်ဆိုတဲ့ခိုင်မာသတင်းတွေကလည်းပေါ်ထွက်နေပါတယ်။ ICC ရဲ့အဓိကအခြေခံဥပဒေဖြစ်တဲ့ Rome Statute ပုံမှန် 8.1 ဂါကြီးမှာလည်းပဲအတင်းအဓမ္မမောင်းထုတ်ခြင်းဟာ Crime Against Humanity ကျူးလွန်တယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်း ICC ဟာမြန်မာနိုင်ငံအပေါ်မှာစီရင်ပိုင်ခွင့်မရှိပါဘူးတဲ့။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုမဟုတ်လို့ပဲဖြစ်တယ်လို့ဆိုပါရစေ။ဒီညမှာကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ရင်ဖြစ်နိုင်ပေမဲ့အောင်မြင်မှုရရှိဖို့ဆိုတာကတော့တခြားနိုင်ငံအများအပြားကလည်းအလားတူအရေးယူလို့တဲ့စိတ်ဆန္ဒအပေါ်မှာမူတည်တယ်လို့ရေးသားထားပါရခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံကိုကူညီနိုင်အောင်ကုလသမဂ္ဂကိုကူညီခြင်းဆိုတဲ့ကောင်စီနဲ့ Morten Pedersen ရေးတဲ့ဆောင်းပါးကို The Interpreter ဆောင်းဆောင်တွေကထုတ်ထုတ်တင်ပြလိုပါရစေ။ကလဒမကအထွေထွေတွင်မှုချုပ်မစ္စတာဂူတာရက်ဆာမြန်မာနိုင်ငံတွင်ပဋိပက္ခဖြန့်ဖြေဖို့နဲ့လူ့အခွင့်အရေးအခြေအနေတိုးမြင့်ဖို့အတွက်အထုကိုယ်စားလှယ်အဖြစ်ဆွစ်တန်တမန်ခရစ်စတင်ဘာဂနာကိုခန့်အပ်လိုက်ပါတယ်။ကိုယ်စားလှယ်သည့်အဓိကတာဝန်ကတော့ရိုဟင်ဂျာပြည်နာကိုအလေးထားမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအသွင်ကူးပြောင်းမှုကိုလည်းလွှမ်းခြုံပြီးတော့အကြံပြုရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ကိစ္စဟာကမ္ဘာစာနာမှုပြည်နာကြီးတစ်ရပ်ဖြစ်ပြီးနောက်နှစ်တာတိုးတက်မှုအစဉ်ရလာတဲ့မြန်မာအပြောင်းလဲကိုလည်းအန္တရာယ်ပြုနေပါတယ်။ဒေါန်ဆန်းစုကြည်နဲ့မြန်မာစစ်တပ်တို့ဟာလက်တွဲနိုင်တဲ့မိဖက်တွေမဖြစ်နိုင်ကြတဲ့အတွက်အစိုးရအနေနဲ့ရခိုင်ပြည်နာအပါအဝင်ကျေပြန့်တဲ့ညီညာရေးဖြစ်စဉ်ကိုထိထိရောက်ရောက်ကင်တွယ်ရခဲ့နေပါတယ်လို့ဖော်ပြပါတယ်။ဒါ့အပြင်မြန်မာနိုင်ငံနဲ့နိုင်ငံတကာအသိုင်းအဝိုင်းတို့ဟာလည်းမပြေလည်မှုတွေရှိနေတာဖြစ်သလိုနိုင်ငံတကာအသိုင်းအဝိုင်းအကြမ်းမှလည်းပဲတဦးနဲ့တဦးညီညွတ်မှုမရှိကြဘူးလို့ဆိုကြပါတယ်။ဒီမသိမမြတ်ဖြစ်နေတဲ့ဆက်ဆံရေးတွေကိုတန်တမန်သစ်ဘာဂနာကပြန်လည်သိမြင်အောင်လုပ်ပြဖို့လိုအပ်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စန္ဒာပါရှင်။ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
call the shots
ဖြစ်ပါတယ်စာလုံးပေါင်းက call call က call တာ the the shots the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ်ပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ shot shoot ဆိုတဲ့ကရိယာရဲ့ noun အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့်စကွိုက်ခွင်းရဲ့လုံခေါက်ဒီဘက်ကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ်။ EDM အသုံးစင်းသက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တစ်မျိုးကတော့ရှေးဘရစ်တရှ်သင်္ဘောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပပေါ်မှာရှိတဲ့တာဝန်ကျအရာရှိကပ ဘယ်နေရာကိုချင်းပြရမယ်ဆိုတာကိုအောက်ကတနက်ပြသမားတွေကိုအမိတ်ပေးတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီသုံးရဲ့ EDM အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည်များကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်။ဘန်စကားရဆိုရင်တော့သူကဘိုးပဲပေါ့။ဒီသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our boss Mr. Green calls the shots at work. But at home, it's his wife who makes the important decisions.
ကျွန်တော်တို့ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတယ်ပေါ့လေ။ဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူ့ဇနီးကချတာဗျလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
အဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Call the shots.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ American ဗဟိုထောက်လှမ်းရေး Agency CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးအဖြစ် Gina Haspel ကိုခန့်ထားဖို့ American အထက်လွှတ်တော်မှကြာသပတေးနေ့ကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီဒီတစ်ပတ်အမျိုးသမီးကဏ္ဍမှာ Gina Haspel ရဲ့အကြောင်းကိုဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင
်Bend but never break me, 'cause it only serves to make me more determined to achieve my final goal.
Nomination, Central Intelligence Agency.Gina Haspel of Kentucky to be director.
American CIA ဘူထောက်လှမ်းရေးဌာနရဲ့90တိုင်းမှာပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးအဖြစ် Gina Haspel ကိုခန့်အပ်ဖို့အတည်ပြုကြောင်းထက်လွတ်တော်ကကြာသပတေးနေ့ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။သမ္မတ Trump ကမလကအမေရိကန်နိုင်ငံသား၏ဝင်ကြီးသစ်ဖြစ်အမည်တင်သွင်းခဲ့သူ CIA ညွှန်ကြားရေးမှူး Mike Pompeo ရဲ့နေရာမှာအစာထိုးခန့်အပ်ဖို့ထက်လွတ်တော်က CIA လက်ထောက်ညွှန်ကြားရေးမှူးလည်းဖြစ်လက်ရှိယာယီညွှန်ကြားရေးမှူးဖြစ်တာဝန်ထမ်းဆောင်နေသူ Gina Haspel ကို Democrat နဲ့ Republican Party နှစ်ရတူကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ Al-Qaeda အကြမ်းဖက်သမားတွေကိုရစ်ဆက်တဲ့စစ်ဆေးမီးမြှှမှုတွေ CIA ကပြုလုပ်ခဲ့မှုနဲ့ပတ်သက်လို့ Gina Haspel ကို Republican အထက်လွှတ်တော်မှနှစ်ဦးလိုဖြစ်ကြတဲ့ Kentucky ပြည်နယ်က Rand Paul နဲ့ Arizona က Jeff Flake တို့ကကန့်ကွက်ခဲ့ကြပြီးဥနောက်ကင်ဆာရောဂါကြောင့်ဆေးကုသမှုခံယူနေလို့လွှတ်တော်ကိုမတက်ရောက်နိုင်တဲ့ Arizona ပြည်နယ်ကအထင်ကျအထက်လွှတ်တော်မှ John McCain ကလည်းကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Democrat ထက်လွှတ်တော်မှ6ဦးတို့ကထောက်ခံခဲ့ကြတဲ့အတွက်ခုလိုအတည်ပြုနိုင်ဖို့မဲအလုံလောက်ရရှိခဲ့တာဖြစ်ပါတယ်။ဒီမိုကရက်ဘက်ကထောက်ခံတဲ့ဗီဂျီးနီးယားပြည်နယ်ကထက်လွှတ်တော်မှဝါနာကဟက်စပယ်နဲ့တွေ့ဆုံမိ мян ပြီးသူ့အနေနဲ့စိတ်ပြောင်းခဲ့တာဖြစ်ပါတယ်။ဟက်စပယ်ဟာသမ္မတထရန့်ပီအားပေးမှုကိုခံမဲ့သူမဟုတ်ဘဲနိုင်ငံတော်ဝန်ကိုကြည်ပြွန်အောင်ထမ်းဆောင်နေမဲ့သူဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းထက်လွှတ်တော်မှဝါနာကမဲမပေးမီလွှတ်တော်မှအခုလိုပြောခဲ့ပါတယ
်။ I furthermore believe that she is someone who will push back and push back strongly against any
CIA မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့ညွှန်ကြားချက်မျိုးပေးဖို့တမရကကြိုးစားရင် Gina Haspel ဟာပြင်းပြင်းထန်ထန်ညှင်းဆုံမဲ့လို့ဖြစ်မဲ့လို့ကျွန်တော်ယုံကြည်ပါတယ်။ဒါအပြင်နိုင်ငံရေးရဘယ်လိုကြည့်ရိုက်ခတ်မှုတွေရှိပါစေသူကအမှန်ကိုထုတ်ဖော်ပြောကြမဲ့သူဖြစ်ပါတယ်။ဒီအချက်တွေကြောင့် CIA ဒါရိုက်တာဖြစ်သူ့ကိုအမိတင်သွင်းတာကိုကျွန်တော်ထောက်ခံတာဖြစ်ပါတယ
်။ Kentucky ပြည်နယ်ကထက်လို့တော်မှ Mitch McConnell ကလည်း Haspel ဟာ CIA ညွှန်ကြားရေးမှူးဖြစ်တော်ဝင်ထမ်းဆောင်မှုအသင့်တော်ဆုံးလူဖြစ်တယ်လို့ခုလိုပြောခဲ့ပါတယ်
။ Ms. Haspel is quietly earning the respect and admiration.
CIA မှာအဓိကအကြဆုံးဖြစ်တဲ့အမှုထမ်းတွေအပြင်လက်ရှိနဲ့အရင်ထောက်လှမ်းရေးအထင်ကရခေါင်းဆောင်တွေရဲ့လေးစားအကြမှုကိုသူကခံယူရရှိထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်ကင်းမှုနဲ့လုံခြုံမှုဟာထောက်လှမ်းရေးဌာနခေါင်းဆောင်များရဲ့ညံထက်မြက်ပြီးအရေးချင်းပြည့်ဝမှုတို့အပေါ်မှာမူတည်တာဖြစ်ပါတယ်။ဂ Gina Haspel ဟာဒီအချိန်မှာအသင့်တော်ဆုံးအမျိုးသမီးဖြစ်ပါတယ်။ဒါဝနိုင်ငံရေးပါတီနှစ်ခုစလုံးရဲ့အထက်လွှတ်တော်အမတ်တွေကသဘောတူကြပါတယ်။ဒါကြောင့်လဲ CIA Director Zick ကိုအမြန်ဆုံးအတီးပြုတ်ပေးဖို့ကျွန်တော်တိုက်တွန်းပါတယ
်။အသက်60နှစ်ရှိပြီဖြစ်တဲ့ Haspel ဟာ CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားမှုဖြစ်တဲ့အပြင် 1990 ခုနှစ်များကစလို့ William Kobe အနောက်ပိုင်းCIA မှူးတန်းတူအခုလိုညွှန်ကြားမှုရာထူးကိုတက်ခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ပဲဖြစ်ပါတယ်။ Haspel ကိုသမ္မတ Trump က CIA ညွှန်ကြားမှုဖြစ်အမည်တင်သွင်းခဲ့ပြီးမေလကကျင်းပခဲ့တဲ့ထက်လွတ်တော်ကြားနာစစ်ဆေးပွဲမှာ CIA ထောက်လှမ်းရေးအလုံးနဲ့ပတ်သက်လို့ငယ်စဉ်ကတည်းကစိတ်ဝင်စားခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ်
။ I was born in Kentucky and while my family has deep roots there, I was an Air Force brat.
ကျမကကင်တာကီမှာမွေးခဲ့တာပါကျမရဲ့မိသားစုဇာတိကအဲ့ဒီကဖြစ်ပေမဲ့ကျမဖေကလေးတက်ကမှုကဘာတဖန်သူပြောင်းတဲ့နေရာတွေကိုကျမတို့လိုက်ကြရပါတယ်ပြပမှာငယ်စဉ်ကကျမနေထိုင်မှုကြောင့်နိုင်ငံခြားဘာသာစကားတွေနဲ့ယဉ်ကျေးမှုတွေကိုကျမနှစ်သက်တဲ့အပြင်ပြပမှာအကြမ်းဖက်မှုတွေကိုတိုက်ဖျက်ရမှာအမေရိကန်ရဲ့ခေါင်းဆောင်မှုကအရေးကြီးတယ်ဆိုတာကိုလေကျမသဘောပေါက်ခဲ့တယ်လို့ General Haswell ကပြောခဲ့တာဖြစ်ပါတယ်သူဟာခေါလိကန်ဒီအောင်ပြီးနှင်းနှင်းငယ်ကြဖြစ်တဲ့1985ခုနှစ်မှာ CIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှာယာရုတာဝန်20တို့ကိုပြပအပါဝင်နေရာအတော်များများမှာထမ်းဆောင်ခဲ့ရမှာဥရောပအာရှနဲ့အာဖရိကတခွင်တို့မှာ CIA ထောက်လှမ်းရေးယာရုတွေမှာတာဝန်ယူခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူဟာ CIA ညွှန်ကြားရေးမှုယာဒုအတွက်တင့်တော်ဆုံးဖြစ်တယ်လို့ခြားသာပြီးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Burr ကခုလိုပြောခဲ့ပါတယ
် I believe Ms. Haspel's experience, her dedication to service and judgment make her a natural fit to lead the CIA as it enters a period of profound change
Ms. Haspel ဟာအတွေ့အကြုံရင့်ကျက်တဲ့သူတာဝန်ကိုခြေကွန်းစွာထမ်းဆောင်နေစဉ်းစားဆုံးဖြတ်ရမှာရင့်ကျက်မှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီရည်ချင်းတွေကြောင့်အခုလိုအပြောင်းလဲတွေဖြစ်နေတဲ့ဒီကနေ့ကဘာကြီးမှာသူက CIA ကိုဥဆောင်ဖို့အသင့်တော်ဆုံးဖြစ်ပါတယ် CIA ကိုဥဆောင်ဖို့သမ္မတကတင်မြှောက်မဲ့သူတွေထဲမှာသူဟာအရေးချင်းအပြည့်အဝဆုံးဖြစ်တဲ့အပြင် CIA 290သမိုင်းမှာတာဝန်ကိုခြေပြွန်စွာထမ်းဆောင်နိုင်ဖို့အစဉ်သင့်ဖြစ်ဆုံးပုဂ္ဂိုလ်လို့ဆိုရမှာပါ
Gina Haspel ကလည်း CIA ဌာနမှာသူနှစ်30ကျော်တာဝန်ထမ်းဆောင်ခဲ့တာဟာသူ့ဘဝပန်းနိုင်တရဖြစ်ပြီးသူအခုလိုအမည်တင်သွင်းခြင်းခံရတဲ့အတွေ့အကြုံလေးဌာနတွင်ရှိအမျိုးသမီးတွေအတွက်ဖန်မျက်နှာချက်ချုပ်ဖောက်ရမှာအထောက်အကူပြုစီတယ်လို့ခုလူပြောခဲ့ပါတယ
် CIA has given me a lot over the past 3 decades
CIA မှာကျမတာဝန်ထမ်းဆောင်ရတာသိကူကျေနပ်ပါတယ်ကျမကလွန်ခဲ့တဲ့နှစ်30ဇန်နဝါရီလကကျန်းတစ္ဆာကျင်းဆူခဲ့တဲ့အချိန်ကစလို့အခုထိပါပဲအဲ့ဒီတုန်းက CIA ရဲ့အစိမ့်ရာထူးတွေမှာအမျိုးသမီးတွေသိကူနေပါလှပါတယ်ခုလူကျမတို့ဌာနမှာအနေအထားတွေပြောင်းလာပြီးအမျိုးသမီးတွေဟာအားကောင်းလာပါပြီ။ကျမကကျမတာဝန်ကိုခြေပြင်းစွာအေးအေးဆေးဆေးနဲ့ထမ်းဆောင်ရင်းဒီအတားဆီးတွေကိုကျော်လွန်နိုင်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ကျမအနေနဲ့ CIA မှာဒုတိယအကြီးအကဲဖြစ်လက်တော်ညွှန်ကြားရေးမှူးဖြစ်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပါတယ်။ဒါဟာလည်းကျမအနေနဲ့အမျိုးသမီးတဦးဖြစ်လို့ CIA မှာယာရုမမြင့်ရလို့ကြွားပြောတာမျိုးမဟုတ်ပါဘူး။ဒီအချက်ကိုထောက်ပြဖို့ကျမမှာတာဝန်ရှိတာက CIA မှာအမျိုးသမီးငယ်တွေအတွက်သူတို့ရဲ့ဘဝရှည်ရေးအတွက်မျှော်လင့်ချက်တရဖြစ်စီလို့ပါပဲလို့ Gina Haspel ကပြောသွားတာဖြစ်ပါတယ်။ Gina Haspel နဲ့သူ့ရဲ့နှစ်ရှည် CIA သမိုင်းမှာဝေဖန်ခံရတဲ့ဖြစ်ရပ်နှစ်ခုရှိပါတယ်။တစ်ခုကတော့2000ခုကထိုင်းနိုင်ငံမှာရှုပ်ဝဲအကျဉ်းစခန်းဖွင့်ပြီး Al-Qaeda အကြမ်းဖက်သမားလူမတင်ငါရသူတွေထံကဖြောင့်ကျက်ရမှုရေမွန်းအောင်နှစ်တဲ့နှိမ့်ဆက်နည်းမျိုးကိုသုံးခဲ့တာနဲ့ပတ်သက်ပါတယ်။နောက်တစ်ခုကတော့2005ခုနှစ်က Washington မြို့တော်အပြင်ဘက် Langley ရှိ CIA ဌာနချုပ်မှာသူ့ထက်အရာရှိရဲ့တာဝန်ပေးမှုကြောင့်နှိမ့်ဆက်ညှဉ်းပန်းစစ်ဆေးမှုတွေကြောင်းရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖျက်ဆီးပစ်ဖို့ညွှန်ကြားစာကိုရေးသားထုတ်ပြန်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီအချက်တွေကြောင့်သူ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာလေထိုစဉ် 9/11 လို့လူသိများတဲ့ American ပြည်ထောင်စုကို2011 September လကAl-Qaeda အကြမ်းဖက်သမားတွေလေရင်သုံးတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်ကဖြစ်တဲ့အတွက်ကြောင့်အခြေအနေကတာဝန်ပေးခြင်းခံခဲ့ရတာလို့သူကရှင်းပြခဲ့ပါတယ်။အခုတော့အကျဉ်းသားတွေစစ်ဆေးမှုနဲ့ပတ်သက်လို့ဥပဒေတွေထွက်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့် CIA အနေနဲ့ဥပဒေကိုလိုက်နာဖို့ရည်ကြီးတယ်လို့သူကထွက်ဆိုခဲ့ပါတယ်။
that under my leadership, on my watch, CIA will not restart.
ကျမရဲ့ခေါင်းဆောင်မှုကျမရဲ့တာဝန်ယူမှုအောက်မှာ CIA နေနဲ့ဖမ်းဆီးအကျဉ်းချဆစ်ဆဲတဲ့အစီအစီမျိုးလုပ်မှာမဟုတ်ပါဘူး။ CIA နေနဲ့ရင်ကအတွေ့အကြုံကနေတင်ကားစာခေါင်းတွေရခဲ့ပါလေ။အဲ့ဒီတုန်းကအစင်သင့်မဖြစ်သေးပဲတာဝန်ပေးခြင်းခံရတာပါ။ကျမအနေနဲ့ CIA ကရတဲ့တင်ကားစာကိုအလေးထားပါလေ။အဲ့ဒီတုန်းက CIA ကအကျဉ်းသားတွေကိုဖမ်းဆီးစစ်ဆေးမှုနဲ့ပတ်သက်လို့အစင်သင့်မဖြစ်ခဲ့ပါဘူးခုခါမှာတော့ဒီဖမ်းဆီးစစ်ဆေးမှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဥပဒေတွေထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အထူးသဖြင့်အမေရိကန်ကဖမ်းဆီးထားတဲ့ဘယ်အကျဉ်းသားကိုမဆိုစစ်လက်ဆွဲစာအုပ်မှာခွင့်မပြုထားတဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုပြုလုပ်လို့မရပါဘူးကျမအနေနဲ့ CIA ဌာနမှာစုံစမ်းထောက်လှမ်းစူးစမ်းရရှိတဲ့အချက်အလက်တွေကိုဝေဖန်ပိုင်းခြားသုံးသပ်တဲ့အတတ်ပညာကိုအကျိုးအရှိဆုံးဖြစ်အောင်အသုံးချနိုင်မှုကြိုးပမ်းသွားမှာဖြစ်ပါတယ်လို့ CIA ထောက်လှမ်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးပြောကြားခြင်းနဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined.
အခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့အာကာသရဲကအမှိုက်တွေကဘာမျိုးဘောကိုမထင်မဖဲကြာလာရင်ဘသူမှတာဝန်ရှိတယ်နိုင်ငံတကာမှာဘလူမူတွေချပြီးဖြည့်ရှင်းကြတယ်ဆိုတာတွေကိုပြောပြပေးပါပါမနက်ငယ်မြောက်ပိုင်းကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်လောက်ကွက်တစ်ခုမှာ2016နိုဝင်ဘာလတုန်းကအရှိ15ပေရှိတဲ့စလင်ဒါပုံတတ္တုအပိုင်းစာကြီးတစ်ခုနဲ့သူ့နဲ့တိတ်မွေးတဲ့နေရာမှာတော့တရုတ်စာရီပါတဲ့အပိုင်းအစာငယ်တစ်ခုကျရောက်ခဲ့ပါတယ်။ဒီအပိုင်းစာရီဟာအရှိန်ပြင်းပြင်းနဲ့ရောက်လာပြီးသူတို့ကျလာတန်းကပောက်ကွဲတန်နဲ့တူတယ်လို့ဒေသခံတွေကပြောပါတယ်။ကြီးတဲ့အပိုင်းစာကပေ150လောက်ခုန်ထွက်သွားပြီးမှရေဆက်ရှင့်ရဲကိုကြာသွားတာဖြစ်ပြီးသူကြောင့်ထိခိုက်မှုတစုံတရာမရှိခဲ့ပေမဲ့သေးတဲ့အပိုင်းကတော့အနာကအင်တလုံးရဲ့ခေါင်းမိုးကိုထိခိုက်စေခဲ့တယ်လို့ဆိုပါတယ်။အပိုင်းဆာအကြီးဟာထိပ်ပိုင်းမှာဝါယာကျိုးတွေပါပြီးအင်ဂျင်နဲ့တူတယ်လို့မျက်မြင်တချို့ကပြောကြပြီးအစိုးရထုတ်တဲ့သတင်းစာမှာတော့ satellite ဂျိုရုဒါမှမဟုတ်လေယာဉ်ဒါမှမဟုတ်ဒုံးကျည်ရဲ့အစိတ်ပိုင်းတစ်ခုဖြစ်မယ်လို့ယူဆရကြောင်းပဲဖော်ပြပြီးအသေးစိတ်ကိုမပြောပါဘူး။ Southampton တက္ကသိုလ်ကအာဂါသဆွန့်ပစ်ပစ္စည်းဆိုင်ရာသုတေသနပညာရှင်ကလီမန့်ရမ်ဖ်ကတော့မြမမေဘောကိုဒီအပိုင်းဆာမကြခင်တည်းကအဲ့ဒီနေရာနဲ့မိုင်တထောင်လောက်အကွာမှာရှိတဲ့တရုတ်ကကျူကွန်းဂျိုရူစခန်းကနေပြစ်လွတ်ခဲ့တဲ့ Long March 2 Rocket ရဲ့အစိတ်ပိုင်းဖြစ်နိုင်ကြောင်းခန့်မှန်းခဲ့ပါတယ်။တချို့သိပ္ပံပညာရှင်တွေကတော့ကချင်ပြည်နယ်နဲ့မိုင်400ကျော်လောက်အကွာမှာရှိတဲ့စီချွန်းပြည်နယ်စီချမ်းမြို့ကဂျိုရူတွေလွတ်တင်တဲ့နေရာကနေကြလာတာဖြစ်နိုင်တယ်လို့တွက်ကြပါတယ်။တရုတ်ဘက်ကတော့အတည်ပြုချက်မပေးပါဘူး။ NASA အာကာသစူးစမ်းရေးအဖွဲ့ကသိပ္ပံပညာရှင်ဒေါက်တာပရီဒါတင်ကတော့ rocket ကဘာပတ်လမ်းလဲကိုရောက်ဖို့အတွက်အားယူတဲ့ပထမအဆင့်နဲ့ဒုတိယအဆင့်အစိတ်ပိုင်းတွေကဖြစ်နိုင်ကြောင်းနဲ့ဒီပိုင်းတွေဟာ rocket ပြစ်လွတ်တဲ့နေရာနဲ့သိပ်မဝေးတဲ့နေရာတွေတဝိုက်မှာကျရောက်လေရှိတယ်လို့ထိခိုက်ပျက်စီးမှုတွေရှိတတ်တယ်လို့လည်းပြောပါတယ်။
အာကာသဆွန့်ပစ်ပစ္စည်းတွေကအာကာသထဲမှာနေပဲနဲ့ကမ္ဘာပေါ်ပြန်ကျလာတဲ့အခါကျတော့သူမီးလောင်ပြီးပြက်ကျတဲ့ဟာအပြင်မီးမလောင်ဘဲနဲ့တစ်စိတ်တစ်ပိုင်းနေပြက်ကျလာတဲ့အခါကျတော့ပြက်ကျလာတဲ့ဒုတဲ့ပမာဏကြီးပြီးတော့တဏှာယိုမိုင်1000ခွဲ2000လောက်နဲ့ကမ္ဘာလေထုထဲကနေပြီးတော့အရှိန်နဲ့ဆင်းလာတဲ့အခါကျတော့ဒီလူနေရက်ွက်တွေမြို့တွေရွာတွေပေါ်ကျတဲ့အခါအပြက်စီးတွေများပါတယ်ဒါအပြင်ဒုံးပြန်လွတ်စခန်းကြီးကဘာပေါ်မှာမြောက်များစွာကြီးတဲ့အထက်ကနေပြီးတော့လွတ်တင်လိုက်တဲ့နေရာရဲ့ပတ်ဝန်းကျင်မှာဒုံးပြန်ရဲ့ပထမဆင့်တို့ဒုတိယဆင့်တို့ဟာကဘာလီတူတဲကိုအချိန်နဲ့ပြန်ကျလာတဲ့အခါကျလို့ရှင်အိမ်ကြီးပျက်စီးတယ်လူအသေးပျောက်ရှိတယ
်ဒီလိုအာကာသအမှိုက်တွေမြေပြင်ပေါ်ကိုပြန်ပြေးကျရမှာထိခိုက်မှုတွေရှိနိုင်တဲ့အတွက်အာကာသဝန်းကျင်နဲ့ပတ်သက်ပြီးကဘာနိုင်ငံတွေကြားစည်းကမ်းတွေတက်မှတ်ပြီးသဘောတူညီချက်တွေချထားပါတယ်
1998ခုနှစ်မှာ Outer Space Treaty ဆိုတဲ့ကမ္ဘာနိုင်ငံများပါဝင်တဲ့အာကာသ ဝန်ကျင်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါတယ်အခုအချိန်မှာနိုင်ငံ100ကျော်ပါပြီးတော့အမေရိကန်ရုရှားပြင်သစ်အင်္ဂလန်ဥရောပနိုင်ငံများဂျပန်အစပြင်တရုတ်နိုင်ငံလည်းပါပါတယ်ဗမာနိုင်ငံပါဝင်မှုရှိမရှိတော့ကျွန်တော်မသိသေးပေမဲ့ပါဝင်တဲ့လို့ထင်ပါတယ်ဒီပါဝင်တဲ့နိုင်ငံတွေကအာဂတာစူဇန်လီလာရီတို့သိပ္ပံသူတေသနာအချက်လက်တွေအာဂတာဝန်ကျင်ကိုအသုံးပြုပြီးတော့မိုးလေဝသရာသီဥတုဘူမိပေဒါယူပပေဒါဓာတုပေဒါနောက်ပြီးတော့ဆက်တွေ့ကိရိယာဂျိုတူကအစပြုလုပ်ပိုင်ခွင့်ရှိပါတယ်ဆိုတော့အဖွဲ့ဝင်နိုင်ငံအချင်းချင်းလဲဒီအာဂတာနီးပညာဖလှယ်ဖို့သဘောတူညီခဲ့တဲ့အပြင် DBP ဆိုင်ရာအာဂတာဝန်ကျင်ကိုအတုံးပြုဥပဒေနဲ့စီကမ်းတွေကိုလည်းလိုက်နာဖို့အတွက်ကိုသဘောတူလက်မှတ်ရေးထိုးထားကြပါတယ
်အခုလိုနီးပညာဖလှယ်တာတွေသူတေသနာလောက်တာတွေအပြင်အာဂတာတွေကစွန့်ပစ်ပစ္စည်းတွေကျလာလို့ထိခိုက်ခင်ဘသူစီမှာတာဝန်ရှိတယ်ဘလို့အရေးယူဆောင်ရွက်ရမယ်ဆိုတာကိုပါပြဋ္ဌာန်းထားတာပ
ါမိမိနိုင်ငံအတွက်အာကာသဝန်ကျင်ကိုအခြေခံပြီးသုတေသနပညာရေးစီးပွားရေးဆက်တွေတိုးတက်မှုလုပ်တဲ့ဟာမှာအပြည်ပြည်ဆိုင်ရာထိခိုက်နေတာဆုံးရှုံးမှုကိုလည်းကာကွယ်ထိန်းသိမ်းဖို့တာဝန်ရှိရဲဆိုပြီးတော့ Outer Space Treaty ဗရိညင်းစာတမ်းထဲမှာပါဝင်ပါတယ်အဲ့တော့နိုင်ငံတနိုင်ငံရဲ့အစိုးရပိုင်နဲ့ဂျိုတူပဲဖြစ်ဖြစ်ဒုံးပြန်ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်အဲ့ဒီနိုင်ငံမှာရှိတဲ့ပုဂ္ဂလိကပိုင်နဲ့ဒုံးပြန်ပဲဖြစ်ဖြစ်ဂျိုတူပဲဖြစ်တင်လိုက်လို့ရှိရင်တင်လိုက်တဲ့ပစ္စည်းကြောင့်ပျက်စီးသွားခဲ့တဲ့မိမိတိုင်းပြည်မှာပဲဖြစ်ဖြစ်သူတစ်ပါးတိုင်းပြည်မှာပဲဖြစ်ဖြစ်ဒီလိုဖြစ်ခဲ့လို့ရှိရင်လွတ်တင်လိုက်တဲ့တိုင်းပြည်ကနေပြီးတော့မှတာဝန်ယူပြီးတော့အကုန်ပြန်လျော့ပေးရပါတယ်ဥပမာအကယ်၍ကျွန်တော်တို့ဗမာပြည်မှာဒုံးပြန်လွတ်တင်စခန်းမရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့ဗမာပြည်ကနေပြီးတော့ဆက်တွေ့ရေးဂျူတူနီးပညာသုတေသနဂျူတူလွတ်တင်မယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံတစ်ခုဂျပန်တစ်ခုသွားပြီးလွတ်တင်တဲ့အခါကျလို့ရှိရင်ကိုပိုင်တဲ့ဂျူတူဖြစ်တဲ့အတွက်အာကာသရောက်သွားတဲ့အချိန်ပဲဖြစ်ဖြစ်ဂျူတူပျက်စီးသွားခြင်းပဲဖြစ်ဖြစ်လွတ်တင်တဲ့ဂျူတူပိုင်ဆိုင်တဲ့နိုင်ငံကနေပြီးတော့အကုန်လျော်ပေးရပါတယ်။နောက်တစ်ခုကလွတ်တင်လိုက်တဲ့ဂျူတူကဗမာပြည်ရဂျူတူတစ်ခုဆိုပါစို့နောက်ဂျူတူတစ်ခုကတခြားနိုင်ငံကအဲ့ဒီဂျူတူတစ်ခုအာဂါဒတဲမှာအကယ်၍များတစုံတစ်ခုသောအကြောင်းအရာကြောင့်မလွဲမဆောင်သာတိုက်ပြီးခဲ့လို့ရှိရင်ကဘာလီတူတဲကိုပျက်စီးပြီးပြန်ကျလာတဲ့အခါမှာမီးလောင်ပြီးကျသွားရင်တော့အရေးမကြီးမပျက်စီးတဲ့စိတ်ပိုင်းတွေဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ကျလို့ရှိရင်ပိုင်တဲ့နိုင်ငံတစ်ခုကနေပြီးတော့မှညီတူမျှတူခွဲဝေပြီးတော့မှကြော်ကြီးကုတ်ပေးရပါတယ
်2018ထဲမှာတော့တရုတ်အာကာသလေလာရေးစခန်းကြီးကမ္ဘာမြေပေါ်ကိုပြန်ပြီးကြမယ်ဆိုတဲ့ညင်ညာချက်ကြောင့်လူတွေအတော့ကိုထိတ်တလန့်ဖြစ်ခဲ့ကြရတာပါ
Titan 1ဆိုတဲ့ experimental fantasy အာကာသစခန်းကိုလွန်ခဲ့တဲ့2013ခုနှစ်ကတရုတ်ပြည်ကပြစ်တင်ခဲ့ပါအခု2018ခုနှစ်ဧပြီလ1ရက်နေ့မှာကမ္ဘာပေါ်ကိုပြန်ကြတော့မယ်လို့ပြောတဲ့အခါကျတော့ဒီအာကာသစခန်းက8တန်ခွဲ9တန်လောက်လေးပြီးတော့တနအယူ1000ခွဲ2000လောက်ချိန်နဲ့ဘယ်မှာကြမလဲဆိုတာမသိပါဘူး။ပြန်ကြမယ်ကလူတွေမျိုးရွာပေါ်ကြမလားဆိုပြီးတော့မှအထိတ်လန့်ဖြစ်ခဲ့ပါတယ်။ကံကောင်းကျင်တော့ဒီဟာဒီကဘာလေးတူတဲ့ရောက်တဲ့အခါမှာအစိတ်စိတ်အပွားပေါ့ပေါ့နော်လေတူနဲ့တိုက်ပြီးတဲ့အခါကျမီးလောင်ပြက်သွားပြီးတော့တချို့တစိတ်တပိုင်းလောက်ပဲ Pacific တောင်သမုဒ္ဒရာတွေကိုကျခဲ့ပါတယ်။ဒါကြောင့်လူအသေးအပြောင်းမရှိခဲ့ပါဘူး။
ဒီလိုအဖြစ်မျိုးတွေဟာအချိန်မရွေးကြုံရနိုင်တာမို့2016ထဲမှာအာကာသအမှိုက်ကြရတဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအာကာသဝန်ကျင်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ပါလေလို့ဒေါက်တာပရေသာတင်ကအကြံပေးခဲ့ကြောင်းတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦးမယ်။
စနေနေ့နဲ့ KVOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နံနက်9:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဖွံ့ဖြိုးတဲ့နိုင်ငံအများပြားမှာဒီမိုကရေစီကျဆင်းနေပါလေ။ဘာကြောင့်လဲဆိုရင်ဒီမိုကရေစီနိုင်ငံရေးဓလိထွန်းကားဖို့အတွက်ရှင်သန်တက်ကြွတဲ့ရက်ဖက်လူအဖွဲ့အစည်းနဲ့လွတ်လပ်တဲ့မီဒီယာကအစိုးရဖွဲ့စည်းတဲ့အရာရှိတွေနဲ့ရက်သားတွေကိုမှန်မှန်ကန်ကန်အသိပေးနိုင်ဖို့လိုအပ်လို့ပဲဖြစ်ပါတယ်။ဒါမှသာနိုင်ငံသားတွေအနေနဲ့အစိုးရရဲ့လူထုဆိုင်ရာမူဝါဒတွေအပေါ်မှာလွတ်လွတ်လပ်လပ်ဩဇာတည်ရောက်မှုရှိနေမှာဖြစ်ပါတယ်။ဒါပေမဲ့သတင်းချက်လက်တွေလွတ်လပ်စွာစီးမျောတာကိုလည်းအာဏာပြသူတွေအာဏာရှင်လောင်းတွေကမနှိမ့်ညွတ်ကြပါဘူး။ဒါကြောင့်ရာစုသစ်ကူးပြောင်းလာခြင်းကလေးကနည်းပညာဆိုင်ရာတိုးတက်မှုတွေအများကြီးရှိလာခဲ့ပေမဲ့တင်အချက်လက်ရယူပိုင်ခွင့်အင်တာနက်ဆက်သွယ်ခွင့်တယ်လီဖုန်းဒီဂျစ်တယ်မီဒီယာတွေအပါအဝင်တင်အချက်လက်နယ်ပယ်မှာ လူဖွဲ့စည်းပါဝင်ပိုင်ခွင့်တို့ဟာမွန်းကျပ်နေပါတယ်မကြသေးမီနှစ်တွေအတွင်းမှာဆိုရင်ဒါဇင်နဲ့ချီတဲ့အစိုးရတွေဟာအရက်ဖက်အဖွဲ့အစည်းတွေမှတ်ပုံတင်ခွင့်လူလက်စွာလှုပ်ရှားခွင့်ပြည်ပထောက်ပံ့ရေးလက်ခံခွင့်စတာတွေရော့ပါလာစေမဲ့တင်းကျပ်တဲ့စီးမြင်ဥပဒေတွေပြဋ္ဌာန်းခဲ့ကြပါတယ်တစ်ချိန်တည်းမှာပဲပုံနှိပ်အတန်လွင့်ဒီဂျစ်တယ်သတင်းထုတ်လွှင့်မှုတွေသတင်းလွှင့်မှုထုတ်ဝေခွင့်တွေကိုပိတ်ပင်ကတ်တတာတွေသတင်းတောက်တွေကိုနောက်ရက်တက်ခိုက်ဖမ်းဆီးတာတက်ပစ်တာတွေတောင်ပြုလုပ်ခဲ့ကြပါတယ် Freedom House မှာဖော်ပြထားသလိုလူဦးရေရဲ့73ရာခိုင်နှုန်းလောက်သာသတင်းလွတ်လပ်ခွင့်ကိုရရှိခံစားနိုင်တယ်ဆိုတာအမှန်ပဲဖြစ်ပါတယ်နိုင်ငံရေးသတင်းတွေကိုပြက်ပြက်သားသားတင်ပြနိုင်တဲ့သတင်းတောက်တွေရဲ့လူညုံရေးကိုအာမခံနိုင်တဲ့သတင်းမီဒီယာပေါ်အစိုးရရဲ့ဝင်ဆက်မှုမရှိသလောက်နေပါတဲ့ပြီးတော့ဥပဒေရေးစီးပွားရေးဖိအားကနေလွတ်မြောက်တဲ့လွတ်လပ်သောသတင်းမီဒီယာအခြေအနေ Free Press ကိုကမ္ဘာလူထုအများစုကြီးကမခံစားမရရှိနိုင်ကြပါဘူးအလားတူစွာပဲကမ္ဘာလူဦးရေ68ရာခိုင်နှုန်းလောက်နေနေကြတဲ့တိုင်းပြည်တွေမှာအစိုးရကိုစစ်တပ်ကိုအုပ်စိုးသူမိသားစုကိုအင်တာနက်ပေါ်ကနေဝေဖန်ခွင့်မရှိကြပါဘူးဒါကြောင့် USAID ခေါ် American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency ကနိုင်ငံ20ကျော်မှာအရက်ဖက်အဖွဲ့အစည်းရှင်တန်စီမဲ့တရားဥပဒေထုံးကားကြီးထွားစေရေးအတွက်ကူညီနေပါတယ်။နိုင်ငံပေါင်း28နိုင်ငံမှာကြီးထွားလာနေတဲ့ဖိနှိပ်ချုပ်ချယ်မှုတက်ဖြစ်ရေးအရက်ဖက်နေပယ်ချက်တွင်ရေးအရက်ဖက်အဖွဲ့အစည်းခိုင်မာရေးအလုံသမားအခွင့်အရေးနဲ့တရားမျှတမှုရရှိရေးတို့အတွက်ဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေပါတယ်။အရက်ဖက်အဖွဲ့အစည်းတွေလွတ်လပ်တဲ့မီဒီယာအဖွဲ့အစည်းတွေကိုလမ်းညွှန်မှုပစ္စည်းကိရိယာနည်းပညာထောက်ပံ့ပေးပြီးတရင်နည်းပညာစွမ်းရည်နဲ့အွန်လိုင်းလုံခြုံမှုကာကွယ်နိုင်အောင်ကူညီဆောင်ရွက်ပေးနေပါတယ်။စွန်စားရမှုကကြီးမားပါတယ်။တချို့နိုင်ငံတွေမှာဆိုရင်အရက်ဖက်အဖွဲ့အစည်းနဲ့မီဒီယာတီးတာအာဏာကိုထိန်းခုတ်စောင့်ကြည့်တဲ့အဆောက်အအုံဖြစ်ပါတယ်။ USAID အစီအစဉ်တွေကတဆင့်ဒီအဆောက်အအုံတွေကိုဆက်လက်လေပတ်နိုင်ခွင့်ရအောင်အမေရိကန်အစိုးရကဆောင်ရွက်နေကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့ခင်းသတင်းစီ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။ Texas ပြည်နယ် Santa Fe မြို့ကတရားကြောင်တစ်ကြောင်မှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူမျိုးကို Texas ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲလိုက်ပါပြီ။အဲ့ဒီပြစ်ခတ်မှုကြောင့်ចောင်းသားအများစုအပါအဝင်လူ10ယောက်ထဲမှနေတည်ဆုံးပြီးနောက်ထပ်10ယောက်ဒဏ်ရာရသွားပါတယ်။တရက်နဲ့ဝင်ပစ်သူဟာ Dimitrios Pagosi ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတောက်ကြမနဲ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ចောင်းသူចောင်းသားတွေကပြောပါတယ်။ခီးဘားနိုင်ငံဟာဗာနာမြို့တော်က Jose Marti နိုင်ငံတကာလေဆိပ်ကနေထွက်ခွာသွားတဲ့ခီးတည်တင်လေးရင်းဟာပြန်တက်ပြီးမကြခင်ပြစ်ကြတာကြောင့်လူ100ကျော်တည်ဆုံးသွားပါတယ်။အသက်ရှင်သူ3ယောက်ရှိပြီးဆေးရုံတစ်ခုမှာကုသမှုခံယူနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကျူဘာနတ်ဒိုအေဗီယာစီယွန်လေကြောင်းလိုင်းကလေယာဉ်ခီးစီအမှတ် DMJ 3962ဟာဟိုဆေးမာတီလေဆိပ်ကနေနိုင်ငံရှေ့ပိုင်းဟိုလကင်းမြို့ကိုအသွားပြတ်ကျသွားတာပါ။ပြတ်မကျခင်မှာလေယာဉ်ပြန်ဟာရုတ်တရက်ကိုယ်လိုက်တယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်။မြောက်ကိုရီးယားကသာနျူကလ িয়ার ကင်းမဲ့အောင်လုပ်မယ်ဆိုရင်ပြန်လည်အဖြစ်အလုံးကျုံရေးအမခံချက်ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောဆိုထားတဲ့ပေါ်တရုတ်နိုင်ငံကတောက်ကြနေမှာကြိုဆိုလိုက်ပါတယ်။သက်ဆိုင်ရာနိုင်ငံတွေအနေနဲ့ဂျိုးပန်းအထုမှုတွေဆက်လုပ်သွားမယ်အခွင့်အလမ်းကိုအမီးရဆုပ်ကိုင်မယ်တစ်ဖက်နဲ့တစ်ဖက်အဆင်ပြေပြေဖြစ်အောင်လုပ်ကြမယ်ဆွေးနွေးညှိနှိုင်းတာတွေလမ်းကြောင်းမှန်မှန်ပြောင်းဖို့အတွက်အတူတကွလက်တွဲလှုပ်ဆောင်ကြမယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူကန်းကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ပြည်ထောင်နိုင်ငံဝန်ဆောင်မှုမှဒီကနေ့စနေနေ့ကျင်းပမယ့်တော်ဝင်မင်္ဂလာပွဲအတွက်အပြီးသတ်ပြင်ဆင်မှုတွေလုပ်နေကြပြီးပြည်ထောင်ပြည်မကြီးရဲ့မြေတော်မင်းသားဟယ်ရီနဲ့အမေရိကန်သူလူမဲသွေးနှောက်တဲ့ရုပ်သံမင်းသမီးမဂန်မာကောတို့လက်ထပ်ထိမ်းမြှားကြမှာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါအင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်မေလ19ရက်စနေနေ့နေ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.